Welcome to the Voice of America in Burmese.
Mingalan ya jama khmyar tarashin paung be yan ne kin shin ne nit nit pin nai ja ba se lo su taw mit ta po ta ba le 2022 khu ne July la 18 ye tanin ngwe ne nya be view nya ma ba season ne go nya 9 na yi ga ne 10 na yi thi Washington DC myo lo ga ne sat tin thau lwin be ni ba bi COVID-19 ရေပေါ်အခြေအနေတွေကြောင့် VOA စီစဉ်နေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့ညမှာသောရရှင်တို့နားဆင်ကြရမယ့်အစီအစဉ်တွေမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
လင်းကားရောက်လောက်ရှိပြီအကူက၄ရောက်လောက်ဝင်မှုနေရှိပြီတော့မှဆိုအရင်ကဆုထားနေနေပဲလွတ်စားနေရပေါ့အောက်ဆီဂျင်မလောက်ဘူးပေါ့ညီမတို့မှာနှစ်အိုးပဲရှိရအဖေကတနေုပ်ပေးရဆို
ကိုဗစ်တတိယလိုင်းကြောင့်မြန်မာပြည်သူတွေနေ့တတူကကြုံတွေ့ခံစားနေရတဲ့အခက်အခဲတွေကြောင့်သတင်းပေးပို့ချက်ကိုဥစွာနှာစင်ကြရပါမယ်။သတင်းပတ်စင်စီစဉ်တဲ့အဖြစ်စပိန်နိုင်ငံမှာရောက်နေတဲ့မြန်မာဂီတဖန်တီးရှင်စွတ်စွတ်နဲ့ဆက်သွယ်မင်းမြန်ထားတဲ့မြန်မာအရေးဆွေးနွေးကံဥစီတူအောင်မြင့်ရဲ့သတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများနဲ့သတင်းတွေကတုဒ္ဒအစီအစဉ်တွေထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုသတင်းတွေကိုကျွန်တော်ဇော်ဝင့်လိုက်နဲ့အတူမမြသစင်အောင်ကတင်ဆက်ပေးပါမယ်ခင်ဗျာ။မြန်မာတနင်္ဂနွေလုံးမှာကိုရက်တာအများပြည်သူယုံပိရဲ့တမတ်ပြီးမလို့အရင်အပြင်မထွက်ဖို့ကန့်သက်ချက်ထုတ်ထားတာဒုတိယနေ့ရောက်လာပါပြီမြန်မာနိုင်ငံအတွင်းကိုဗစ် -19 တတိယလိုင်းဖြစ်ပေါ်နေတာလလလောက်ကြာလာတဲ့အထိအရှင်ရော့မသွားသေးပဲနေ့စဉ်ယောဂဗိုလ်ကူးစက်သူတွေနဲ့သေဆုံးသူတွေလည်းတိုးမြင့်လာနေပါတယ်အေယောင်ဒီတိုင်းပသိမ်မြို့မှာလုံလောက်တဲ့ဆေးကုသမှုမပေးနိုင်တာနဲ့အောက်ဆီဂျင်လုံလောက်စွာမရရှိတာတွေကြောင့်လွန်ခဲ့တဲ့24နာရီအတွင်းကိုဗစ်လူနာ24ဦးသေဆုံးခဲ့တယ်လို့ကုညီဆောင်ရွက်ပေးနေတဲ့ပရဟိတအဖွဲ့တွေကပြောပါတယ်အလားတူပဲမကွေးတိုင်းမကွေးမြို့မှာလည်းမနေ့9နာရီနောက်ပိုင်းနေရင်အပြင်မထွက်ကြဖို့နဲ့ဈေးဝယ်လိုသူတွေအနေနဲ့မနေ့9နာရီမတိုင်ခင်ဝယ်ကြဖို့အမိန့်ထုတ်ပြန်ကြောင်းဒေသခံတွေကပြောပါတယ်ပဲခူးတိုင်းဒေသကြီးအတွင်းကပြည်내ပေါက်ခွန်မြို့တွေအပါအဝင်မြို့နယ်တချို့မှာလည်းနေ့လယ်12နာရီနောက်ပိုင်းအပြင်မထွက်ကြဖို့အမိန့်ထုတ်ပြန်ထားကြောင်းနဲ့12နာရီနောက်ပိုင်းအပြင်ထွက်လိုသူတွေအနေနဲ့ရက်ွက်အုပ်ချုပ်ရေးမှူးထောက်ခံစာမပါဘဲအပြင်ထွက်ရင်ဒဏ်ရိုက်ခံရမယ်ဆိုတဲ့စာတွေကထားကြောင်းဒေသခံတွေကပြောပါတယ်ချင်းပြည်နယ်ပလဲဝါမြို့မှာတော့ဗန်အတွက်လုံခြုံရေးတာဝန်ကြတဲ့ရဲတပ်ဖွဲ့ဝင်2ဦးအပါအဝင်စခန်းအတွင်းကရဲတပ်ဖွဲ့ဝင်4ဦးမှာကိုဗစ်ကူးစက်နေတာတွေ့ရတယ်လို့ဆိုပါတယ်။ရှစ်သတင်းပတ်အတွင်းစတင်မှုရှိတဲ့အိုလံပစ်အားကစားပွဲတော်မှာဝင်ရောက်ရှင်ပြိုင်ပွဲရောက်နေတဲ့တောင်အာဖရိကဘောလုံးအသင်းကကစားသမား3ဦးမှာကိုဗစ် -19 ကူးစက်နေတာကိုတွေ့ရကြောင်းတောင်အာဖရိကဆိုရတာဝန်ရှိသူတွေကပြောပါတယ်။တောင်အာဖရိကအသင်းနဲ့အင်ရှင်ဂျပန်အသင်းတို့လာမယ့်ကြာသပတေးနေ့မှာရှင်ပြိုင်ကစားဖို့ရှိနေတဲ့အချိန်မှာပဲတောင်အာဖရိကဘောလုံးအသင်းကကစားသမား3ဦးမှာအခုလိုကိုဗစ်ကူးစက်နေတာကိုစမ်းသပ်တွေ့ရှိခဲ့တာပါ။အင်ရှင်ဂျပန်အပါအဝင်ကမ္ဘာနိုင်ငံအတော်များများမှာဒယ်လ်တာမျိုးကွဲကြောင့်ကိုဗစ် -19 ကူးစက်မှုတွေအရှိန်မြင့်ပြီးတကြောပြန်ဖြစ်ပေါ်နေတဲ့အပြင်ကစားသမားတွေကြားမှာပါအခုလိုယောဂဗိုလ်ကူးစက်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်အိုလံပစ်ပွဲမကျင်းပဖို့ဂျပန်နိုင်ငံသားအများစုကလှူလာနေပေမဲ့တိုကျိုအိုလံပစ်ကျင်းပရေးကော်မတီကတော့ပြိုင်ပွဲကိုဘေးကင်းလုံခြုံစွာကျင်းပသွားနိုင်မယ်လို့ပြောပါတယ်။အိုလံပစ်ကျင်းပရေးအဖွဲ့မှပါဝင်တဲ့နိုင်ငံသားတယောက်မှာကိုဗစ်ကူးစက်နေတာပြီးခဲ့တဲ့တောက်ချာနေ့ကစမ်းသပ်တွေ့ရှိခဲ့ကြောင်း2020တိုကျိုအိုလံပစ်ကျင်းပရေးကော်မတီဥက္ကဋ္ဌဆေအီကိုဟာရှီမိုတိုကဇူလိုင်လ18ရက်စနေနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။
どういう場合にあっても安心していけるんだっていうふうに思ってもらわなければいけませんので。
ブローチにမျိုးပဲကြုံတွေ့နေရပါစေ。အကစားပွဲတွေဟာဘေးကင်းလုံခြုံမှုရှိတယ်ဆိုတာလူတို့ကိုနားလည်သဘောပေါက်စေချင်ပါတယ်။ဒါကြောင့်ကျမတို့အစွမ်းကုန်စ조사လုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲရရှိလာတဲ့သတင်းအချက်အလက်တွေကိုလည်းမျှဝေပေးသွားမှာဖြစ်တယ်လို့တင့်လျော်တဲ့တုံ့ပြန်ဆောင်ရွက်မှုတွေကိုလုပ်သွားပါမယ်လို့တိုကျိုအိုလံပစ်ကျင်းပရေးကော်မတီဥက္ကဋ္ဌဆေအီကိုဟာရှီမိုတိုကပြောသွားတာပါ။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကာယောဂါကြီးဖြစ်ပေါ်နေတာကြောင့်တိုကျိုအိုလံပစ်ပွဲတော်ကိုတနည်းရက်ရွှေ့ဆိုင်ခဲ့ရပြီးဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံတဝန်းကိုဗစ် -19 တတိယလိုင်းအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်ယောဂဗိုလ်ကူးစက်သူတွေစစ်ကူတာခွင့်ရရေးလိုအပ်တဲ့အောက်ဆီဂျင်ရရှိရေးတို့အတွက်နေ့စဉ်လုံးပန်းနေကြရပေမဲ့တစ်ဖက်မှာစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနဲ့ပြစ်ခတ်ဘုံခွဲမှုတွေကတော့ဆက်ရှိနေသေးပါဆန္ဒပြပွဲတွေနေ့စဉ်ပြုလုပ်နေတဲ့စကိုင်းတိုင်းမုံရွာမြို့ကပင်မတပိတ်စစ်ကြောင်းနဲ့မုံရွာအမြင့်လန်းတပိတ်စစ်ကြောင်းတို့ပူးပေါင်းပြီးစစ်အာဏာရှင်ဆန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်ကိုဗစ်တံကိုအလူလဲခံနေရတဲ့ကလေးမျိုးမှလည်းဒီကနေ့ဒေသခံပြည်သူ100ကျော်ကဆီယနာရှင်စန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။မန္တလေးမျိုးကတန်ခါတပိတ်စစ်ကြောင်းဟာလည်းရက်ပေါင်း160မြောက်နေ့အဖြစ်ဒီကနေ့ချီတက်ဆန္ဒပြခဲ့ကြပြီးပ ပြည်သူပြည်သားတွေဆင်းရဲဒုက္ခအပေါင်းကအမြန်လွတ်မြောက်စေဖို့ပြည်ရုပ်မြေတာပို့ခဲ့ကြသလိုမန္တလေးမြို့မှာပဲရှမ်းနေတပိတ်စစ်ကြောင်းဟာအာဏာရှင်ဆန့်ကျင်ရေးဒီကနေ့ဇူလိုင်လ17ရက်နေ့မှာခြေတက်ဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းရွှေဘုံမြို့နယ်စိတ်ခွန်ကျေးရွာသား၄ဦးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကပြစ်ခတ်တပ်ဖြတ်လိုက်ပြီးအလောင်းတွေကိုလည်းယူသွားတယ်လို့ဒေသခံတွေကပြောပါတယ်။ဇူလိုင်လ18ရက်စနေနေ့ညကကင်းဆောင်နေတဲ့ရွာသားတွေနဲ့စစ်ကားနဲ့ထိတိုက်တွေ့ရကရွာသားတွေအဲ့ဒီလိုပြစ်ခတ်တပ်ဖြတ်ခံလိုက်ရတာလို့ဆိုပါလေ။ချင်းပြည်နယ်မတူပီမြို့နယ်အတွင်းကစစ်ကောင်စီခံထားတဲ့အုပ်ချုပ်ရေးမှုအိမ်ဒီကနေ့မနက်၄နာရီဝန်းကျင်ကပုံပေါက်ကွဲမှုဖြစ်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့အိမ်မှာလူနေခြင်းမရှိဘူးလို့သိရပါတယ်။မန္တလေးတိုင်းမိုးကုတ်မြို့မှာတော့စစ်ကောင်စီကခံထားတဲ့အုပ်ချုပ်ရေးမှုဦးစန်းလွင်ရဲ့အိမ်ရှိမှာဇူလိုင်လ18ရက်နေ့ည10နာရီလောက်ကပုံကွဲမှုဖြစ်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာဆရာနာတင်ခံထားရတဲ့မြန်မာနိုင်ငံမှာကိုဗစ် -19 တက်တရားလိုင်းဆိုးဝါးစွာဖြစ်ပေါ်နေတဲ့အတွက်ဆေးဝါးအကူအညီအရေးပေါ်လိုအပ်နေကြောင်းတနက်ကင်ထားသူတွေတနက်တေချထားပြီးဖျားသခင်ရဲ့အမည်နာမတော်အားဖြင့်ဆေးကုသမှုတွေအများဆုံးလှုပ်ဆောင်ပေးကြပါလူအသက်ကိုကယ်တင်ဖို့အတွက်အားလုံးညီညွတ်ကြပါမြန်မာပြည်သူတွေဟာကုသမှုဆေးဝါးနဲ့အစားအစာတွေလိုအပ်နေပါတယ်ဆရာဝန်တွေအားလုံးထွက်လာကြပြီးအသက်တွေကိုကယ်တင်ပေးကြပါလို့ကာဒီနယ်ချားစ်ဘိုကပြောပါတယ်မြန်မာနိုင်ငံဟာကိုဗစ်ပြိပခါနဲ့တိုင်းပြည်စည်းဝါးပြိုကျမှုစတဲ့စင်ခုံမှုကြီးသုံးခုနဲ့ရင်ဆိုင်နေရတယ်လို့လည်းကာဒီနယ်ချားစ်ဘိုကပြောပါတယ်
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းထိုမီတာ31 kHz 938ညဖိုင်းထိုမီတာ32 kHz 9303ညဖိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းဝင်မှာဖိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျွန်မများသတင်းအောင်ပါသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့ဗန်နိုင်းဝန်ကြီးရီရှိဆူနက်တို့ကိုဗစ် -19 ကူးစက်ခံရသူနဲ့ထိတွေ့မှုရှိခဲ့ကြောင်းဗြိတိန်အမျိုးသားကျန်းမာရေးဝန်ဆောင်မှုဌာနကဆက်သွယ်အသိပေးခဲ့ပါတယ်။ဗြိတိန်ဝန်ကြီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာတော့သူတို့နှစ်ဦးစလုံးနှီးစဉ်ကိုဗစ်ဆစ်ဆေးတာကိုခံယူပြီးဝန်ကြီးချုပ်ရုံးကနေအလုပ်ဆက်လုပ်သွားမှာဖြစ်ကြောင်းသူတို့တွေရုံးရဲ့ပြင်ပကိုတွားရောက်မှာမဟုတ်ပဲတီးကြခွဲနေထိုင်သွားမှာဖြစ်ကြောင်းဖော်ပြထားပါတယ်။ဗြိတိန်နိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာအရေးကိစ္စတွေကိုတုံ့ပြန်ရမှာဥဆောင်နေတဲ့ဗြိတိန်ကျန်းမာရေးဝန်ကြီးဆာဂျစ်ဂျာဗစ်ကိုဗစ်ကူးစက်ခံရတယ်လို့စနေနေ့ကကြေညာအပြီးဗြိတိန်ဝန်ကြီးချုပ်ရုံးကအခုလိုကြေညာချက်ထုတ်ပြန်ခဲ့တာပါ။ COVID-19 ကူးစက်မှုတွေအမေရိကန်နိုင်ငံနဲ့တကမ္ဘာလုံးမှာလည်းမြင့်တက်နေပါတယ်။ဒေသတချို့မှာနှာခေါင်းစည်းပြန်ပြီးတော့တက်ဖို့အမိန့်တွေထုတ်ပြန်ခဲ့တာမှာAmerican နိုင်ငံ Los Angeles County ကထုတ်ပြန်ခဲ့တဲ့အမိန့်ကစနေနေ့ကစတင်ပြီးတော့အာဏာသက်ရောက်ပါတယ်။ဒါပေမဲ့ Los Angeles County ရဲ့ရဲချုပ်ကတော့ American ကူးစက်ရောဂါထိန်းချုပ်ရေးဌာန CDC ကထုတ်ပြန်ထားတဲ့ကာကွယ်ဆေးထိုးပြီးသူတွေနှာခေါင်းစည်းတက်เสียမလို့ဘူးဆိုတဲ့ညွှန်ကြားချက်နဲ့ဒီအမိန့်ကွာဟနေတာကြောင့်အမိန့်ကိုစီးကျက်သွားမှာမဟုတ်ဘူးလို့ပြောပါတယ်။Johns Hopkins တက္ကသိုလ်ရဲ့ဒီကနေ့တလင်းဦးနေနဲ့ထုတ်ပြန်ချက်အရ COVID-19 ကြောင့်တက္ကသိုလ်လုံးမှာသေဆုံးသူဟာ၄သန်းကျော်ရှိပြီးယောဂကုသခံထားရသူတန်း190ကျော်ရှိတယ်လို့အတည်ပြုထားပါတယ်ရှင်။ထိုင်းနိုင်ငံမှာဒီကနေ့တလင်းဦးနေနဲ့ဘန်ကောက်မြို့ပေါ်မှာဆွေးနွေးဆန္ဒပြသူတွေကိုထိုင်းရဲတွေကမိသက်ပိုက်တွေတုံးပြီးတော့လူစုခွဲခဲ့ပါတယ်။ဒီမိုကရေစီရေလှုပ်ရှားမှုတစ်နှစ်ပြည့်အထိမ်းအမှတ်နဲ့ဝန်ကြီးချုပ်ပရယုတ်ချန်တို့ချနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြသူတွေကကိုဗစ် -19 ရောဂါကာကွယ်ဟန့်တားရေးလူစုလူဝေမလုံရတာမြင့်ချက်တွေကိုချိုးဖောက်ပြီးတော့ဆန္ဒပြပွဲတွေကိုကျင်းပခဲ့ပါတယ်။လောလောဆယ်ထိုင်းနိုင်ငံဟာကိုဗစ် -19 ရောဂါတကြောပြန်ကူးစက်မှုတွေကိုအဆိုးဆုံးရင်ဆိုင်နေရပါတယ်။ကူးစက်သူတွေတိုးလာသလိုဆေးရုံတွေမှာလည်းမနိုင်မနှင်းကုသပေးနေရတဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။တနင်္ဂနွေနေ့ဘန်ကောက်မှာဆန္ဒပြသူတွေကတော့လူ9ယောက်ထဲမှာစုဝေးရဆိုတဲ့အမိန့်ကိုအာခံပြီးဒီမိုကရေစီအထိမ်းအမှတ်ကြောက်တိုင်ကြီးနာကနေအစိုးရအိမ်တော်အထိချီတက်ခဲ့ပြီးတော့ဝန်ကြီးချုပ်ပရယုတ်ချန်တို့ချက်ချင်းချင်းချက်မရှိနှုတ်ထွက်ပေးပါCOVID-19 ကာကွယ်ဆေးအသုံးစရိတ်နဲ့ထိုင်းတော်ဝင်မိသားစုတွေအတွက်အသုံးစရိတ်လျှော့ချပါကာကွယ်ဆေးထိုးအစီအစဉ်တွေလုပ်ဆောင်ပေးပါဆိုပြီးတော့ဆန္ဒပြသူတွေကတောင်းဆိုအော်ဟစ်ခဲ့ကြပါတယ်ယောဂါကြောင့်အသေးအပြောက်များလာတဲ့အတွက်အစိုးရရဲ့ကာကွယ်ဆေးထိုးအစီအစဉ်တွေနှောင့်နှေးနေပြီးဝန်ကြီးချုပ်ပရယုတ်ချန်တို့ချအစိုးရအပေါ်ဖက်ပေါင်းစုံကဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်ထိုင်းနိုင်ငံတဝန်းလုပ်ငန်းတွေအပေါ်ကန့်သတ်ပိတ်ပင်မှုတွေတိုးပြီးတော့ချမှတ်ထားတာကြောင့်လဲထိုင်းစီးပွားရေးအထင်အနားနေရပါတယ်ရှင် နောက်ဥရောပမှာရေကြီးရေရှမ်းမှုတွေကြောင့်ဒီကနေ့တနင်္ဂနွေနေ့ထိသေဆုံးသူဟာအနည်းဆုံး180ရှိပြီဖြစ်ပါတယ်။ရေလွှမ်းမှုမှုတန်ကိုအဆိုးဆုံးခံရတဲ့ဂျာမနီအဝေလာဒေသ Rhineland Palatinate မှာသေဆုံးသူဟာ130ကျော်ရှိပြီးတော့သေဆုံးသူဥယျာဉ်ဒီထက်ပိုပြီးတော့တိုးလာနိုင်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ကဲ့ရဲ့ North Rhine-Westphalia ဒေသမှာလည်းရေလွှမ်းမှုမှုကြောင့်ကယ်ဆယ်ရေးအဖွဲ့ဝင်၄ဦးအပါအဝင်သေဆုံးသူအနည်းဆုံး45ဦးနဲ့ဘယ်လ်ဂျီယံနိုင်ငံမှာတော့သေဆုံးသူအနည်းဆုံး28ဦးရှိပါတယ်။ရေဘေးဒဏ်ခံခဲ့ရပြီးတော့ဒေသရင်းရေရှည်ပြန်လည်ထူထောင်ရေးတွေအတွက်လိုအပ်နေတဲ့အဝေလာဒေသအနီးကရှော့ခရိုင်ကိုဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲကိုတိုင်ဒီကနေ့နောက်ပိုင်းမှာတွားရောက်ဖို့စီစဉ်ထားပါတယ်။မိုးသည်ထန်ပြီးတော့ရေလွှမ်းမှုမှုတန်ကိုဂျာမနီ၊ဘယ်လ်ဂျီယံနဲ့နယ်သာလန်နိုင်ငံတွေအကြီးအကျယ်ခံခဲ့ရပါတယ်။ဂျာမနီနဲ့ချက်နယ်ဆက်ဒေသအပြင်ဂျာမနီတောင်ပိုင်းဩစတြီးယားနယ်စပ်တစ်ဝိုက်မှာလည်းရေလွှမ်းမှုမှုနဲ့အကြုံခဲ့ရပါတယ်။ကမ္ဘာကြီးပူနွေးလာတာနဲ့ဥတုရသီပြောင်းလဲမှုတွေဆက်ဆက်ဖြစ်ပေါ်လာရတာဖြစ်ပြီးဒီလိုဥတုရသီဖောက်ပြန်ပြောင်းလဲမှုကိုတိုက်ဖျက်ချဖို့အရေးပေါ်လှုပ်ဆောင်မှုတွေလိုအပ်နေပြီဖြစ်တယ်လို့လည်းရာသီဥတုဆိုင်ရာသိပ္ပံပညာရှင်တွေကပြောပါတယ်ရှင်။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာမုတ်တုံမိုးရွာသွန်းပြီးတော့ရေကြီးမြေပြိုမှုတွေဖြစ်ပွားခဲ့တာကြောင့်အနည်းဆုံး18ဦးသေဆုံးပြီး2ဦးဒဏ်ရာရခဲ့ပါတယ်။ဒီကနေ့မနေ့အစောပိုင်းကစည်ရင်သားရက်ွက်တစ်ခုအတွင်းမှာမြေပြိုကျခဲ့တာကြောင့်အင်ဂျီအတော်များများပျက်စီးခဲ့ပါတယ်။နောက်ထပ်တီးခြားတောင်ကြီးနေရာတစ်ခုမှာလည်းတဲအိမ်တွေတစ်လုံးပေါ်တစ်လုံးဆင့်ပြီးတော့ပြိုကျခဲ့တာကြောင့်အနည်းဆုံးလူ3ဦးသေဆုံးပြီးပြိုကျတဲ့အပြည့်အစည်းပုံတွေအောက်မှာပိတ်မိနေသူအနည်းဆုံး15ဦးလောက်ကိုကယ်ဆယ်ရေးအဖွဲ့တွေကရှာဖွေကယ်ဆယ်နေပါတယ်။မုတ်တုံမိုးကြောင့်မွန်ဘိုင်းမြို့နေရာအတော်များများရေလွှမ်းမှုမှုနဲ့ကြုံနေရပါတယ်။ယထာလဲတွေရေကြောနေတာကြောင့်လည်းယထာပြေးဆွဲမှုတွေကိုရပ်ဆိုင်းထားရပါတယ်။အိန္ဒိယမှာနှစ်စဉ်ဇွန်လကနေစက်တင်ဘာလအထိမုတ်တုံရာသီမိုးဒဏ်ကြောင့်မြေပြူပြီးတော့အဆောက်အဦတွေပျက်စီးပြိုကျတဲ့ဖြစ်ရပ်တွေကြုံတွေ့ရလေရှိပါတယ်ရှင်။ဒေါ်ရရှင်များရှင်ဒီနေ့ဥနေနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နှင်နိုင်ပါပြီရှင်
။မြန်မာနိုင်ငံတစ်ပါးကိုဗစ် -19 ရောဂါကူးစက်မှုတွေမြင့်တက်နေပြီးရန်ကုန်မြို့မှာလည်းမြို့ခံအတော်များများဟာဆေးဝါးကုသမှုရရှိဖို့နဲ့အောက်ဆီဂျင်ရရှိဖို့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။လူတွေကိုအပြင်မထွက်ဘဲနေကြဖို့ stay at home တတ်မှတ်လိုက်တဲ့အတွက်အခြေအနေတွေကပိုပြီးတော့ရှုပ်ထွေးခက်ခဲလာနေတယ်လို့လည်းဒေသခံတွေကပြောပါတယ်။ရန်ကုန်ကနောက်ဆုံးအခြေအနေတွေကိုတော့ကျွန်တော်ရန်တိုင်းကတင်ပြပေးမှာဖြစ်ပါတယ်။ပြည်ကြေးရပိုင်းတွင်နိုင်ငံတော်မှာ COVID-19 ရောဂါကူးစက်မှုတွေနေ့စဉ်လိုလိုထောင်နဲ့ချီရှိနေတာကြောင့် virus ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့ရန်ကုန်မြို့ကမြို့နယ်တချို့အပါအဝင်မြို့နယ်85မြို့နယ်မှာမနေ့တောက်ကြနေ့ကစပြီးတော့အသွာအလာကန့်သတ်မှုအသစ်တွေကိုချမှတ်လိုက်ပါတယ်။စနေနေ့ကစပြီးတော့တနင်္ဂနွေလုံး9ရက်တာအများပြည်သူရုံးပိတ်ရတ်တ်မှတ်ပြီးတော့မလို့အပ်ရင်အိမ်ပြန်မထွက်ကြဖို့အမိန့်ထုတ်ထားပါတယ်။ရန်ကုန်မြို့ကကူးစက်မှုအခြေအနေနဲ့ပတ်သက်ပြီးတော့အမည်ဖော်တဲ့ဆရာဝန်တဦးပြောတာကတော့
ကူးစက်မှုအခြေအနေရတော့တတော်ဆိုးတယ်လို့ပြောရမယ်။အကြည့်လို့လေဆိုတော့ဒီနေတိုင်းသာထုတ်နေတဲ့တရေကနေထုတ်နေတဲ့ဥစ္စာကြီးဒါက coverage လုံးဝမမီတကယ်အပြင်မှာဖြစ်တဲ့ရန်ကုန်ခြေလီရဲ့ကျွန်တော်ထင်တယ်ဗျ7ပုံပုံရင်တပုံလောက်ပဲရှိနေတယ်လို့ထင်တယ်။ဘာလို့လဲဆိုတော့လေစီးဆိုင်တွေလည်းမြင်နေရတဲ့အနေအထားတွေမှာဆိုလို့ရှိရင်ဒါတော်တော်ကြောက်ဖို့ကောင်းအောင်လို့ဥစ္စာနေရလို့ပြောလို့ရတယ်
ဒါပြင်ဆေးရုံတွေကိုဗစ်ကုသရေးစခန်းတွေမှာလည်းလူနာတွေနဲ့ပြည့်နေပြီးတော့ကုသမှုအပိုင်းမှာလည်းဆေးဝါးပစ္စည်းအခက်အခဲတွေဆရာဝန်အခက်အခဲတွေရင်ဆိုင်နေရတယ်လို့နောက်ထပ်အမည်မဖော်လိုတဲ့ဆရာဝန်တဦးကပြောပါတယ်
။ကိုဗစ်အခြေအနေကတော့ခံပြင်းစရာကြီးပေါ့နော်။အခုဆေးရုံတွေမှာလည်းမင်းများဆိုတခုတက်လာတယ်၊လင်းမြောက်ကလာမှာပေးမဝင်ဘူး။တနေ့နဲ့ထောက်ထားတာတို့ဘာလို့လဲ။နောက်တကယ်အခုအဲ့ဒီကိုရောက်နေတဲ့လူတွေပြောကြချက်အများလဲ။တချို့မိတ်ဆွေတွေရဲ့အဖေမေတွေရောက်နေကြတာကိုဆေးရုံတွေမှာဆိုလို့ရှိရင်လည်းလူကမလောက်ဘူး။အဲ့ဒီအခန့်သခန့်ထဲမှာလေးယောက်ထပ်ထားတယ်၊ပြီးရင် nurse နဲ့ပဲပြစ်ထားတယ်။အဲ့ဒီမှာ nurse CDM ဆရာဝန်များဒီလိုပဲ prescription တွေပဲပေးပြီးတော့အလိုဝေလုံးဝဝင်မကြည့်လို့လည်းအဲ့လိုလဲကြားမိတယ်။နောက်တကယ်ချင်းတယောက်ရဲ့ဟိုဟာကြတော့အင်အားဆန္ဒမှာရောက်နေတာဆိုတော့အာသူတို့ဆိုတဲ့တကယ်ဟိုအကုန်လုံးဝယ်ဖို့ပြရတာပေါ့နော်အောက်ဆီဂျင်ကဆာမရှိဘူးပေါ့နော်အဲ့ဒီအဲ့လိုမျိုးနဲ့တော်တော်ရို့တော့စိတ်ဆင်းရဲဖို့တော့ကောင်းတဲ့အခြေအနေရတယ်အကုန်လုံးနေ့တိုင်းအဲ့ဒီတကယ်ချင်းဆိုလို့ရှိရင်ထိုးစေးတောက်စေးအကုန်လုံးနောက်ရုံးစွာဆုံးကိုအမိုင်တောင်းကြတဲ့လူတွေစားဖို့တောက်ဖို့တော့မားတယ်လို့လည်းပြောတယ်
ဒီလိုအခက်အခဲတွေကြောင့်လူတွေဟာပြင်ပကဆေးကန်းတွေမှာကုသမှုတွေကိုလုပ်နေရပြီးပြင်ပဆေးရုံဆေးကန်းတွေနဲ့အောက်ဆီဂျင်ရောင်းတဲ့ဆိုင်တွေမှာလူအများပြားတန်းစီဆောင်ဆိုင်နေကြတာကိုလည်းတွေ့နေရပါတယ်။ အောက်ဆီဂျင်အိုးရဖို့အတွက်တန်းစီနေရတဲ့မနောဦးသားကတော့
၄ရက်လောက်ရှိပြီအကူက၄ရက်လောက်ဝင်မှုမရှိဘူးပြောမှဆိုအရင်ကဆုထားရနေပဲလွတ်စားနေရပေါ့အောက်ဆီဂျင်မလောက်ဘူးပေါ့ညီမတို့ကနှစ်အိုးပဲရှိရအဖေကတနေုပ်ပေးရတော့ဆို
အောက်ဆီဂျင်ဖြည့်ပေးတဲ့နေရာတွေမှာဆိုရင်လည်းအောက်ဆီဂျင်ဖြည့်ဖို့တန်းစီတာတွေကြောင့်ရင်ရောပိတ်ဆို့မှုတွေလည်းဖြစ်နေတာတွေရှိနေပါတယ်တချို့ဆိုရင်အခြေအနေဆိုးတာကြောင့်အောက်ဆီဂျင်ဖြည့်တဲ့နေရာမှာအရေးပေါ်အခွင့်အရေးထောင်ပြီးတော့အောက်ဆီဂျင်ရှူရတာလည်းရှိနေပါတယ်ရန်ကုန်မြို့ကမဝီဝီဟန်က
အဆင်မပြေတော့တမျိုးပေါ့နော်အဲ့လိုမျိုးလွတ်တယ်ရယ်လည်းမဟုတ်ဘူးကအောက်ဆီဂျင်ပြန်ရှာပြီးတော့ရှူပေါ့နော်သူတို့80ဟာသူကနေ့တိုင်းစေကန်းပြတယ
်ရန်ကုန်မှာတော့မြို့နယ်20ကိုတောက်ကြာနေကဆောက်ပြီးတော့လူတွေကိုအပြင်မထွက်ဖို့ stay at home တက်မှတ်လိုက်တာကြောင့်လူတွေနဲ့ရင်အသွားလာတွေညောနေသွားတာတွေရှိတယ်လို့မြို့ကဆရာဝန်ကပြောပါတယ်
မင်းရညနေ6:00နာရီတခေါက်ထွက်လိုက်တာအဲ့ချိန်မှာလုံးဝရှင်နေမျိုးအရမ်းတွေးပြက်စရာကြီးအောက်ခင်းနေသားဆင်းနေရမှာနဲ့အဲ့လိုပေါ့အောက်ခင်းဖြည့်ပြီးတဲ့နေရာတွေမှာပဲပြုတ်ပြီးတော့ကျဲနေနေရာကြီးကြတော့အဲ့လိုတရေ6နေလို့ပဲပေါ့နော
်တစ်ဖက်မှာလည်းယောဂါကူးဆက်မှုတွေမြင့်တက်နေတာကလူတွေအသွာအလာရော့ကျသွားတဲ့အကြောင်းတစ်ခုဖြစ်တယ်လို့လည်းနောက်ဆရာဝန်ကပြောပါတယ
်ကားအနေနဲ့ကတော့သွားနေတဲ့အနေအထားတော့ရှိရဲဒါပေမဲ့ရခင်တဲ့ဆာလို့ရှိရင်တော့ဟိုရော့သွားတာပေါ့ဗျာဥပမာဆင်းရှားပါဘူးသုံးဘုံတစ်ဘုံသုံးဘုံနှစ်ဘုံလောက်ရော့သွားရင်ပြောရမှာပေါ့အဲ့လိုတော့ရှိတယ်အဒီသူတို့ရဲ့ဟိုအမင်းကြောင့်တော့မဟုတ်ဘူးလူတွေကကိုယ့်အိမ်မာတွေဟိုကခံနေရတဲ့အတွက်ကြောင့်မလို့ဖြစ်သွားတာ
စနေနေ့ကတရားဝင်ထုတ်ပြန်တဲ့စင်းရတော့တနေ့ထဲမှာယောဂါကူးဆက်သူ9,498ယောက်နဲ့တည်ဆုံးသူ233ဦးရှိခဲ့ပါတယ်ဒါကြောင့်အခုဆိုရင်စုစုပေါင်းကူးဆက်သူ23,400ကျော်နဲ့တည်ဆုံးသူ4,900ကျော်သွားပါပြီဒါပေမဲ့လည်းတကယ်လက်တွေ့အပြင်မှာတော့ကူးဆက်သူနဲ့တင်ဆုံသူဥယျာဟာဂျမအီတာဝန်ရှိသူတွေတရားဝင်ထုတ်ပြန်တာထက်ပိုများတယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာကျွန်တော်ရနိုင်ပ
ါ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bing Juru Channel 101ဒါမှမဟုတ်Tinecom 622 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်အပတ်စဉ်ကဏ္ဍတွေကိုတက်ဆက်ပြီးပါမယ်အရင်ဆုံးတော့မြမအီဆွေးနွေးကံကိုကြည့်အောင်ပါမြန်မာနိုင်ငံကဂီတဖန်တီးနေကြသူတွေအနေနဲ့ကိုလုတ်ချင်တာကိုဆက်လုပ်သွားနိုင်ဖို့ရည်ကြည်တယ်လို့ Electronic ဂီတဖန်တီးသူစုစုကပြောပါတယ်။ဆက်နာသိမှုကြောင့်မလို့ကိုယ့်ရဲ့ဖန်တီးနိုင်စွမ်းကိုအထိခိုက်မခံသင့်ဘူးလို့လည်းပြောပါတယ်။ဘာစီလိုနားမြို့မှာရောက်နေတဲ့ဂီတဖန်တီးသူစုစုကိုမဆိမမောဆက်သွယ်မြင်မြန်ထားပါတယ်။မြန်မာပြည်စွန့်နေကမှနားဆင်နိုင်ပါတယ
်။မင်္ဂလာပါစစ်စစ်ရှင်ဒီ DJ စစကတော့မြန်မာနိုင်ငံကဒီနေ့ပဲကြော်ကြားတဲ့ DJ တယောက်ဖြစ်ပါတယ်။ဒီမြန်မာနိုင်ငံမှာဒီစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာပေါ့နော်။ဒါတော့လက်မခံနိုင်လို့လမ်းပေါ်ထွက်ပြီးတော့မှဆန္ဒပြတဲ့ထဲကလူငယ်ဂီတသမားကြောက်လည်းဖြစ်ပါတယ်။ဆိုတော့အခုလောလောဆယ်တော့စစကဘာစလိုနာမြို့မှာစပိန်နိုင်ငံဘာစလိုနာမြို့မှာရောက်နေပါတယ်။ဆိုမကြခင်တော့ကလည်းဒီဘာစလိုနာကဒီရှေးဟောင်းပေါ့နော်။အထင်ကြီးကနာမည်ကြီးနေရာတစ်ခုမှာမြန်မာနိုင်ငံအတွက်ကိုဒီဆန္ဒပြပွဲတစ်ခုလုပ်ခဲ့ပါတယ်။ဆိုတော့အရင်ဆုံးအဲ့ဒီဆန္ဒပြပွဲအကြောင်းပြောပြပါလားရှင်။
ဟုတ်ကဲ့ဗျမင်္ဂလာပါကျွန်တော်ကဒီဆန်းစားပြဆိုရင်ပေးမှာပြရလဲဆိုရင် Arc de Triomphe Barcelona မှာပြရတယ်ဆို Arc de Triomphe ဆိုရင် Barcelona ရဲ့ City Center Iconic Building ပေါ့ကျွန်တော်အဲ့မှာလဲit's very populated ပေါ့လူတွေအများကြီးရှိရယ် so I was like this should be the perfect spot အဲ့မှာဘယ်လိုဆန်းစားပြထားရလဲဆိုရင် ာနိုင်ငံမှာ February 1st net until February until now what happened the whole story in 10 poster box
မြန်မာနိုင်ငံမှာ February 1ရက်နေ့ကနေပြီးတော့ဒီနေ့ထိဘာတွေဖြစ်နေသလဲဆိုတာကို poster စေကူးလုပ်ပြီးတော့ဆန္ဒပြပါတယ်မြန်မာနိုင်ငံအတွက်ရမုံငွေရှာတဲ့ပုံတွေတည်ဆုံးသွားတဲ့တရေကောင်းတွေရဲ့ဓာတ်ပုံတွေပါတဲ့ poster တွေနဲ့ဆန္ဒပြခဲ့တာပါနိုင်ငံတကာက generation z မျိုးဆက်တွေနဲ့ချိတ်ဆက်ပြီးတော့မြန်မာနိုင်ငံအကြောင်းသိအောင်လို့လူမှုကွန်ရက်တွေပေါ်ကနေပြီးတော့လှုပ်ရှားတဲ့လှုပ်ရှားမှုတစ်ခုဖြစ်လာအောင်ကျွန်တော်စပိန်မှာကြိုးစားနေပါတယ်။ဥရောပမှာ covid နဲ့ပတ်သက်တဲ့သတင်းတွေလွှမ်းမိုးနေပြီးတော့မြန်မာနိုင်ငံအတွက်သတင်းလုံလုံလောလောမရှိတဲ့အတွက်လူတွေပိုသိအောင်လို့လုပ်မယ်စဉ်းစားထားပါတယ်
။ news and communication about our country because they're talking a lot about covid and many things like this and but မှာနိုင်ငံကြောင်းတိတ်မရှိတော့ကျွန်တော်အဲ့လိုစဉ်းစားထားပါဗော
Yeah. So စစကဒီမြန်မာနိုင်ငံမှာဒီအာနာသိန်းနဲ့ February 1ရက်တုန်းကတော့မြန်မာနိုင်ငံမှာရှိနေတယ်ပေါ့လေအဲ့ဒီအချိန်မှာတော့ဆိုတော့ဒီ February 1ရက်အာနာသိန်းနဲ့ဟိုမတိုင်ခင်နဲ့အဲ့ဒီအာနာသိန်းပြီးတဲ့နောက်မှာလူငယ်တယောက်အတွက်ပေါ့နော်ဘယ်လိုမျိုးအပြောင်းလဲတွေဖြစ်သွားရဲဆိုတာရောပြောပြပါလားရှင
် So it was very shocking for me it was very shocking because ခုကကျွန်တော်နောက်နေရကျွန်တော်ခုက3နိုင်မနိုင်တော့စာနိုးရဲ့ဒါပြင်ကျွန်တော်တင်ငရှင်တေရောဖုန်းဆက်လာတယ် and he was like ကျွန်တော်ဖေကိုဖန်ဖန်လာပေါ့အဲ့လိုပြောထားဒါပြင်ကျွန်တော်လည်းကျွန်တော် shock ဖြစ်သွားတယ်ဘာဖြစ်နေလဲ
ဖေကိုဖန်တ
ယ် not my father but my friend's father so ဒါပြင် he said
ကျွန်တော်တင်ငရှင်ကသူ့ဖေကိုဖန်သွားတယ်လို့ပြောပါတယ်သူကပဲစစ်တပ်အာဏာသိမ်းလိုက်ပြီလို့ပြောပြပါတယ်ကျွန်တော်လည်းတော်တော်စိုးရင်သွားပါတယ်အထူးဖြစ်ကိုမိသားစုတက်ပါကျွန်တော်ဘာလို့ရမယ်မှန်လည်းမသိပါဘူးနောက်ပိုင်းတော့ကျွန်တော်မိသားစုဝင်တချို့လည်းထွက်ပြေးရတယ်ပုန်းနေရတယ်အဖမ်းခံရသူလည်းရှိပါတယ်ပြီးခဲ့တဲ့နှစ်ပတ်လောက်ကမှတိရဆိုလို့ရှိရင်တယောက်ကတည်တံအပြစ်ပေးခံရနိုင်တဲ့အခြေအနေရင်ဆိုင်နေရပါတယ်ပထမဆုံးကျွန်တော်တုံ့ပြန်မှုကတော့မိသားစုဝင်ဖမ်းခံရတော့ကျွန်တော်မလုပ်ရအောင်လေပေါ့မိသားစုကပထမရေးကြည့်ရလေ
just 2 weeks ago ဆိုရင် death penalty နဲ့ waiting တောင်းလည်းရှိနေပေါ့အဲဆိုရင်အဲ့တင်းကျွန်တော်လည်းဒီမှာ first reaction ဆိုရင်ကျွန်တော်မိသားစုကိုဖမ်းမိသွားလို့ကျွန်တော်အဲ့ဒါဘလို့low way on level so that was my first reaction because family first right? and after when I see that everyone was in the same situation so you know let a bien twet that that bien at media po tapong yai bi and things like that meant some but mostly non violent action squad
no pai chnaw lu myo chi ni ne lu do mya mya chong ni ya le so ra le ti yo chnaw lan maw thwet pi lo sana pya de media ri twet sana pya pwe dat pon ni yai phit de a cha ma phet de ni myo song ne sana pya ge ba de chnaw ga a cha ma phet lu sha mu ko yong chi ya tu ti yak ba a chaung pit tain thaw a yau le ri ne sana pya mu ri lou khe ba
making protest with these like I think it's here many of my friends are very angry but I understand their anger but
ကျွန်တော်တင်ကြင်တော်များများကတော့စိတ်ကိုဒေါသထွက်ကြပါတယ်ကျွန်တော်ကတော့ရန်ကိုရန်နဲ့တုံ့ပြန်တာကိုမလိုလားပါဘူးတော်တော်များများကျွန်တော်နဲ့အမြင်မတူပါဘူးခုဆန္ဒကိုထုတ်ဖော်နေဖို့တောင်းဆိုနေကြချိန်မှာဒီလိုအမြင်မတူတာတွေရှိတာသဘောကျကြပါတယ်ကျွန်တော်ကအကြမ်းမဖက်လှုပ်ရှားမှုတွေ view ဟာတွေအကြောင်းကိုအများကြီးသိလာဖို့ဒါကိုလက်ခံထားတာပ
ါ I justreally studied a lot of non-violent actions and strategies for that's what I did the most for but for my career of course it was devastating as a musician for my career it was pretty devastating because
ana thimi no pain chlo twa ba ri pyaung le twa le so lo shin guitar thama ti ao ni ne tot tot ko chi kai twa le lu pyo nai ma le ကျွန်တော်အလုပ်တွေပြက်ကုန်တယ်။လိုအပ်မဲ့ project တွေအတွက် contract တော်များများပြက်ကုန်တယ်။ကျွန်တော်လိုမျိုးဂီတဖန်တီးသူလူငယ်တွေအားလုံးလည်းကျွန်တော်လိုပဲဖြစ်ကုန်ကြပါတယ်။အနုပညာရှင်တွေအတွက်တော်တော်လေးခက်ခဲသွားတယ်လို့ပြောနိုင်ပါတယ်။အခြားသူတွေလည်းအဲ့လိုဖြစ်ကြမှာပါ။အဲ့ဒါကြောင့်လည်းကျွန်တော်အခုလိုလှုပ်ရှားနေရတာဖြစ်ပါတယ်
။ redo that
so ခုနဆုစုပြောသွားတဲ့အထက်မှာဒီကိုယ့်ရဲ့မိသားစုဝင်နေတဲ့မှာလည်းဒီလိုမျိုးဖန်ခံရတဲ့တေတန်နဲ့လည်းအဖြစ်ပေးခံဖို့ဟိုတရားစီရင်ခံနေရတာဆိုတာရှိတယ်ဆိုတော့အဲ့ဒီဟုတ်စာကိုပြောနိုင်တယ်လို့နည်းနည်းထပ်ပြီးတော့ဟိုပြောပြလို့ရမလား
I'm not sure I can speak too much about details because of the safety
တို့လူတွေအတွက်ကျွန်တော်အများကြီးပြောလို့တော့မရပါဘူးပြောနိုင်တဲ့လောက်ကတော့တချို့ကထောင်ထဲမှာဖမ်းခံနေရတယ်တချို့ကပုန်းနေကြရတယ်စီတန်နဲ့ပြစ်ပြီးခံရနိုင်တဲ့အခြေအနေကြုံရသူလည်းရှိပါတယ်ဒါလို့ပဲကျွန်တော်ပြောနေပါတ
ယ် caught prison and some are facing potential death penalty အဲ့ဒါလည်းပြောနေတာခုရှင်
Okay so အဲ့တော့ကိုပိုင်ပေါ့နော်ဆွဆွဆွဆွပြလဲပြောပါရဲဒီကိုပိုင်အမှုပညာဖန်တီးတဲ့လူငယ်တယောက်အတွက်ဒီအာနာသိမ့်နေဆိုရဲဟာဘယ်လိုမျိုးကိုက
interpret လုပ်ပါလဲရှင
် It's like yeah like I was saying it's mostly cutting creative likeas an artist we want to be creative in any way like musicians like
စစ်တက်ကအာနာသိမ့်လိုက်တဲ့အတွက်ဖန်တီးမှုတွေကိုကန့်သတ်ခါရတယ်လို့မြင်ပါတယ်အမှုပညာရှင်တွေအတွက်ကကိုပြောချင်တာကိုထုတ်ဖော်ပြောနိုင်ဖို့ရည်ကြီးပါတယ်ကိုဖန်တီးချင်တာကိုဘာမှမဆိုဖန်တီးနိုင်တင်ပါတယ်ကျွန်တော်ရဲ့လွတ်လပ်ခွင့်ထုတ်ဖော်ပြောဆိုနိုင်ခွင့်တွေဖန်တီးနိုင်ခွင့်တွေကိုစစ်တက်ကကန့်သတ်လိုက်တဲ့အခါမှာကျွန်တော်နှစ်ပေါင်းများစွာကြိုးစားလာခဲ့တာတွေတဲတဲ့ရည်သွန်ဖြစ်သွားတယ်လို့ခံစားရပါတယ်အထူးသဖြင့်နိုင်ငံတကာနဲ့ချိတ်ဆက်လုပ်နေကြတဲ့သူမျိုးတွေအတွက်တော်တော်လေးခက်ခဲဖြစ်ရပါတယ်။စက်တဲ့ယူရီအားလုံးဖြတ်လိုက်တော့နိုင်ငံခြားသွားပြီးတော့လိုရမယ့်အလုပ်တွေလည်းမလုပ်နိုင်ကြတော့ပါဘူး။ဘာမှလည်းလုပ်လို့မရ။မျှော်လင့်ချက်မဲ့လို့ဖြစ်သွားပါတယ်။
Communication then it's also very hard for those that wanted to do tours in outside countries and things such as you know and not being able to travel so it's very handicapping andit feels kind of hopeless but yeah
ကျောင်းစနာရောဒီစစ်အာဏာသိမ်းလိုက်တဲ့အတွက်ကြောင့်မဟုတ်လို့ဒီဆွဆွရောလို့မျိုးပေါ့နော်ဒီဂီတာကိုကိုယ်တိုင်ဖန်တီးနေတဲ့သူတွေအတွက်ကအလုံးနိုင်တဲ့ဒီ music ပဲဖြစ်ဖြစ်တခြားလုံးနိုင်တဲ့ဒီ create လုံးနိုင်တဲ့ဒီဖန်တီးနိုင်မှုဘိုင်းကိုတော်တော်လေးဒါအကန့်အသတ်ဖြစ်သွားတယ်လို့ပြောချင်တဲ့သဘောပေါ့
yeah limit ဖြစ်သွားဟုတ်ကဲ့
so ဒီအာဏာသိမ်းတဲ့အချိန်မှာလဲဆွဆွကဆွဆွပြောသူပဲပေါ့နော်ဒီလမ်းပေါ်ထပ်ပြီးကိုဟိုဆန္ဒပြတာတွေလည်းရှိတယ်ကိုယ့်ရဲ့ဒီကိုတက်နိုင်တဲ့ဒီကိုကတော့ဂီတသမားဆိုတော့ဂီတဘိုင်းနဲ့ပတ်သက်ပြီးတော့ဒီလိုဖန်တီးတာမျိုးတွေနဲ့ကိုယ့်ရဲ့စန္ဒာကိုထုတ်ဖော်ရလေးထုတ်ဖော်ရပေါ့လေဆိုတော့အဲ့လိုမျိုးကိုကဒီကိုယ့်ရဲ့အမှန်နဲ့မှားတယ်ပေါ့နော်တရားရမတရားဘူးဆိုတာကိုပြဖို့အတွက်ကဂီတသမားတယောက်အနေနဲ့ရောဘလောက်အရေးကြီးတယ်လို့ရောခံယူထားလဲရှင
် like I'm half European ကွာ I'm half European so in general about culture and educate တော့ဖြစ်တာပေါ့ Elsa ဆိုရင်ကျွန်တော် my other half ဆိုရင် democratic country မှာရောက်နေတယ် soagriculture masoyin what is a true freedom so I learned what was the value
ကျွန်တော်ကဥရောပသွေးတစ်ဝက်ပါပါတယ်ဒါကြောင့်မလို့ယဉ်ကျေးမှုနှစ်ခုလုံးနဲ့အကျွမ်းဝင်ကြီးပြင်းခဲ့တာပါတစ်ဝက်ကဒီမိုကရေစီကိုပြည့်ဝခံစားရတဲ့နိုင်ငံမှာဖြစ်ပါတယ်ဒီမိုကရေစီရဲ့အနှစ်သာရကိုကျွန်တော်ခံစားသိရှိပါတယ်အားလုံးလွတ်လပ်မှုခံစားသင့်တယ်ဒန်းတူညီမျှတယ်စီစီလုံးလုံးရှိသင့်တယ်ဆိုတာတွေကိုကျွန်တော်နားလည်သဘောပေါက်ထားပါတယ်အနာမသိရင်ကမြန်မာနိုင်ငံကလည်းအဲ့ဒီလမ်းကိုဥတည်နေတယ်ဆိုတာတွေ့ရတော့ကျွန်တော်တော်တော်လေးဝမ်းသာခဲ့ရပါတယ်။ဒါပေမဲ့ဒါရီအားလုံးညာရင်းချင်းပျောက်ပြက်ကုန်တာတိတ်ကိုဝမ်းနေစရာကောင်းပါလေ။အဲ့ဒါကြောင့်မလို့ကျွန်တော်ဘာမှမလုပ်ပဲဒီတိုင်းမနေနိုင်ပါဘူး။တခုခုမှားနေရဆိုရင်မှားနေပါတယ်လို့ထောက်ပြမယ်တောင်းရှိတယ်လို့ခံထားပါတ
ယ်။ I have to like I was always trying to educated to say to point fingers at what's wrong and so I guess and like what's right or wrong and I mean I'm not really a judge to that I'm just a music producer but like
ကျွန်တော်ကဂီတသမားဆိုတော့တခြားကိစ္စတွေအများကြီးမသိပါဘူးဒါပေမဲ့သူတို့လူခွင့်ရေးတွေချိုးဖောက်ကျူးလွန်နေတာကတော့မှားနေတယ်ဆိုတာကိုကျွန်တော်ပြောနိုင်ပါတယ
် so ဆိုကပြောခဲ့တယ်လို့ပဲပေါ့နော်ကံကောင်းတာတစ်ခုကတော့ဆွဆွကဒီပြည်သက်နိုင်ငံသားတယောက်လည်းဖြစ်နေတဲ့အခါကျတော့ဒီအာနာသိမ့်ပြီးတဲ့နောက်မှာမြန်မာနိုင်ငံထဲကနေပြီးတော့လွတ်လပ်ကိုကိုဒီတခြားနိုင်ငံကိုထွက်သွားနိုင်တယ်ပေါ့လေဆိုတော့အခုလောလောဆယ်ကစပိန်နိုင်ငံမှာရောက်နေတယ်ဆိုတော့ဒီဆော့ဆော့ကလည်းအစောပိုင်းကပြောသလိုပဲဒီစပိန်နိုင်ငံမှာလည်းမြန်မာနိုင်ငံအတွက်ကိုဟိုဆန္ဒပြပွဲတစ်ခုလုပ်ထားတယ်ဆိုတော့နောက်ရှေ့ဆက်ပြီးတော့ဒီလိုမြန်မာနိုင်ငံအတွက်ပေါ့နော်ဘာတွေလုပ်ဖို့တခြားအစီအစဉ်တွေရှိလဲဘာတွေလုပ်ထားပါလဲရှင
်ကျွန်တော်အခုကဟိုရပြင်သစ်မီဒီယာနဲ့လုပ်ထားပြီဆိုအဲ့လိုပြင်သစ်တယ်လီဗီဇင်ရေဒီယိုစတေးရှင်းဆိုI did some of those quite early like February or March something like this tama aku ga ba season tan le la so yin anu documentary yay po yay tha le lo sa le
ato so so February la March la lok kle ga pin te yut tan thana ri radio tan hwet thana ri ne myama nang ngan chaung season ri lok khe ba le myama nang ngan ne patat de mat tan yut shin ko Italy media lo ngat khu ne August la ja yin lok pho shi ba le Spain ga thrain media tan hwet lo ngan ri ne le myama nang ngan chaung ko lu ri pu ti nai me kisa ri lok pho season ri shi ba le Gita a tha pi de media ri ma le tu nang ngan chaung ti aw lok ni de myama nang ngan ga kaung le ti aw ye lok sha mu so ra myu ri pyo pya nai aw lo lok ni ba
le Spain one Burmese boy is trying to protest for his country for journal things like this because even if I'm the only one in the country like I want to
ဒီနိုင်ငံမှာကျွန်တော်တယောက်တည်းဖြစ်နေတော့မှမြန်မာပြည်သူတွေအတွက်ကူညီလှုပ်ပေးခြင်းပါတယ်မြန်မာနိုင်ငံကအကြောင်းတွေသိအောင်လို့ပြောမပြနိုင်တဲ့သူတွေကိုသာကျွန်တော်ကပြောပြပြီးတော့လူတွေပူသိသွားအောင်လို့လုပ်နိုင်ဖို့ကြိုးစားနေရပါတချင်ထဲမှာကျွန်တော်နေထိုင်ရေးအတွက်လုပ်နေရတယ်ဆိုတော့အဲ့ဒီနှစ်ခုလုံးအဆင်ပြေအောင်လုပ်နိုင်ဖို့တော့တော်တော်လေးကြိုးစားနေရပါတယ်
So er ko da akhu da myo ri lou ni de so tiao the lou ni da paw le so ko tiao the lou ni da ga ko di myama naingan ta khu lou ma phit ni da atwa ko blaw thi thi yaw me lo yo tin ma le she
If it's enough to save one life, it's enough for me, gua. To be honest, like if it's a fundraiser that can send at least $10 to one of the ethnic fleeing groups, so that's enough for me. And of course,
lu tiao atak ko kin nai so yin ko chon chin nat par de. Thwa pi ni ya de dai na ri twa lu $10 bae ya de so yin le chon chin nat par de.တခြားသူတွေလည်းအားကြပြီးတော့အများကြီးလိုက်လုပ်တာမျိုးဖြစ်စေချင်တာပါမြန်မာနိုင်ငံရဲ့ပတ်သက်တာတွေကိုပို့ပြီးတော့သဘောပေါက်သိသွားအောင်လို့ပြောနေစေချင်တာပါစစ်ဘွားတက်ရောက်မှုတွေအများကြီးဖြစ်လာဖို့ပဲဆုတောင်းပါတယ
် It actually is right now ကွာ So yeah that's about it
နောက်ဆုံးမေးချင်တာတော့ဗောနော်အခုတော့ဆောအခုဆိုကိုကဒီဘာစလိုနာမှာရောက်နေပြီးတော့ကိုလှုပ်ချင်တဲ့ဒီအမှုပညာအလုပ်တွေကို DJ တယောက်အနေနဲ့ဆက်ပြီးတော့လုပ်နိုင်တဲ့အခြေအနေမှာရှိတယ်။ဒါပေမဲ့ဒီမြန်မာနိုင်ငံမှာရှိနေတဲ့တခြားကိုလိုပဲ DJ တွေနောက်တခြားဒီအမှုပညာရှင်တွေဗောနော်ဂီတသမားတွေရောဆဆုအနေနဲ့ဗာပြောချင်ပါလဲရှင်ဘလို့အားပေးချင်ပါလဲရှင်
။ဘလို့အားပေးချင်ရလဲဆိုရင် Don't lose hope keep creating
အမရှော့လိုက်ပါနဲ့ကိုဖန်တီးချင်တာကိုဆက်ပြီးတော့ဖန်တီးပါကိုဖြစ်ချင်တာတွေကိုဆက်လုပ်ပါကျွန်တော်တို့အနိုင်ရမှာပါပဲလို့ပဲတခြားခီးကြသမားတွေကိုပြောချင်ပါတယ်ခက်ခဲခဲကြော်လွှားရမယ့်ခီးချမ်းဖြစ်ပေမဲ့တနည်းမှာတော့ကျွန်တော်တို့နိုင်မယ်လို့ထင်ပါတယ်အားလုံးဖြစ်ချင်တဲ့ဆန္ဒတွေတွင်းနေနေကြပါတယ်ကိုဖန်တီးချင်တာကိုဆက်ဖန်တီးနေဖို့ကတိတ်ကိုရေးကြည့်ပါတယ်တို့ကြောင့်ကိုဖန်တီးနိုင်စွမ်းတွေပြတ်မသွားဖို့လိုတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
Creating is also very important ကွာ Don't let them cut off your creativity for sure keep living basically yeah
ကျေးဇူးများတင်ပါတယ် DJ ဆုဆုရှင
်
မင်္ဂလာပါရှင်ခုစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ COVID-19 ကာကွယ်ကူတာမှုဘယ်အခြေအနေရောက်နေသလဲစစ်ကောင်စီဖြေရှင်းနိုင်မလားဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ရဲ့ပိုင်းက Facebook လူမှုကွန်ရက်ဆက်မျက်နှာမှာရန်ကုန်မြို့ရေဝေးသုတ်သံမှာမိသူချို့ဖို့ရုပ်အလောင်းတွေကိုတန်းစီထားတဲ့ဓာတ်ပုံနဲ့ဗီဒီယိုဖိုင်တချို့ပြန့်နှံ့ခဲ့ပါတယ်။ဓာတ်ပုံနဲ့ဗီဒီယိုဖိုင်တွေမှာမြင်ရသမျှတချို့ရုပ်အလောင်းတွေကိုအကောင့်တွေထဲထည့်ထားကြပေမဲ့ရုပ်အလောင်းတော်တော်များများကိုတော့စောင်းလို့ဖျားလို့ပလတ်စတစ်မိုးကစားလို့မျိုးပတ်ထားပြီးကျန်းပြင်ပေါ်ကိုချမိသူချို့ဖို့တန်းစီထားတဲ့အနေအထားမျိုးတွေပါ။ဒေသုံသွားသူတွေရဲ့ရုပ်အလောင်းတွေကိုမိသူချို့ပေးနိုင်ဖို့ကူညီပေးနေကြတဲ့ပုဂ္ဂလိကပရဟိတလုပ်ငန်းလုပ်ကိုင်နေသူတွေကတော့ရေဝေးသုတ်တံမှာမိသူချို့ဖို့ရောက်နေတဲ့ရုပ်အလောင်းတွေအလွန်များတယ်။အဲ့ဒီထဲမှာကိုဗစ် -19 ကြောင့်သေဆုံးသူဘယ်နှယောက်ရှိတယ်။တိတိကျကျမပြောနိုင်ပေမဲ့ပုံမှန်မိသူချို့ပေးနေတဲ့အရေအတွက်ထက်အများကြီးပိုများနေတော့အဲ့ဒါတွေဟာကိုဗစ် -19 ကြောင့်သေဆုံးတာမျိုးဖြစ်နိုင်တယ်။ရုပ်အလောင်းတွေများလွန်းတာကြောင့်အခောင့်ဝယ်ယူရခက်ခဲလာလို့အခောင့်မပါဘဲစောင်ပတ်ဖျာပတ်ပြီးမိသူချို့ကြရတယ်။ညဘက်ရောက်သည့်အထိအလောင်းအလုံးမိသူချို့လို့မပြီးစည်းနိုင်တာကြောင့်ရုပ်လောင်းတွေကိုထားရစ်ခဲ့ရပြီးမိသူချို့ဆက်တာဝန်ရှိသူတွေကပဲညဘက်မိသူချို့ပေးကြရတယ်လို့ဆိုကြပါတယ်။နောက်ရက်မှာတော့ရန်ကုန်မြို့တော်စီပင်သာရေးကော်မတီဟာရေဝေးမှာကြိုရတဲ့ရုပ်လောင်းတွေများပြားလွန်းတော့အခြားထိန်ပင်ကြီးစုနဲ့ကျူးချောင်တုတ်တန်တွေမှာပါမိသူချို့နိုင်အောင်မြို့နယ်ခွဲခြားပေးတဲ့မေတ္တာရက်ခံချက်တစ်ခုထုတ်ပြန်ခဲ့တာတွေ့ရပါတယ်။အဓိပ္ပာယ်ကတော့ဒါတွေဟာအခုရက်ပိုင်းအတွင်းရန်ကုန်မှာ COVID-19 နဲ့သေဆုံးသူများပြားနေတယ်ဆိုတော့အထောက်အထားတွေပါပဲ
တကယ်တော့မြန်မာနိုင်ငံမှာ COVID တတိယလိုင်းဟာ2021ဇွန်လဆန်းမှအစပြုခဲ့ပြီးနေ့စဉ်ကူးစက်ခံရသူပြန်မြရာကနန်းဝင်းချင်ရှိခဲ့ပါတယ်အရင် NLD အစိုးရလက်ထက်တုန်းကတော့ COVID တားဆီးကာကွယ်တိုက်ဖျက်ရေးကော်မတီဟာမြို့တိုင်းလူလူလောက်မှာ Fever Clinic တွေဖွင့်လှစ်ထားပြီးကိုယ်အပူချိန်ရှိသူတွေနဲ့ COVID ကူးစက်ခံတန်တရာရှိသူတွေကိုလက်ခံစစ်ဆေးပေးပါတယ်စစ်ဆေးချက်အရဗိုင်းရပ်စ်ကူးစက်ခံရသူတွေကိုဆေးရုံနဲ့ကုသရေးစင်တာတွေကိုပို့တယ်လို့အတူနေမိသားစုဝင်တွေကိုနေအိမ်ကွာရန်တင်းဒါမှမဟုတ်အခြားဖွင့်လှစ်ထားတဲ့ကွာရန်တင်းစင်တာတွေပို့ပြီးစောင့်ကြည့်ဒါမှမဟုတ်ကုသမှုပေးပါတယ်။ကုသမှုပေးရမှာလဲတာမန်အခြေအနေတာမန်ထက်စိုးရင်ရတဲ့အခြေအနေအထူးကူးစိုက်ကြက်မှတ်ကုသရမယ့်အခြေအနေတွေအလိုက်ကြိုတင်ပြင်ဆင်ထားတဲ့ကုသရေးနေရာတွေကိုခွဲခြားပို့တဲ့စနစ်ကျင့်သုံးခဲ့တာတွေ့နိုင်ပါတယ်။လက်ရှိအခြေအနေအရင်တုန်းကလို fever clinic တွေဖွင့်လှစ်ထားတာမရှိလေတော့ပြည်သူတွေဟာဆေးရုံတွေသွားလို့လေကရင်မရှိလို့လက်မခံညင်းပယ်ခံရဘယ်သွားလို့ဘယ်မှာပြရမယ်ဆိုတဲ့အခြေအနေမသိဆိုတာမျိုးဖြစ်ပျက်ခဲ့ပါတယ်
။ကူးစက်မှုတွေအတော်များလာတဲ့ဇူလိုင်ပထမအပတ်ကျမှ စစ်ကောင်စီကျန်းမာရေးဌာနကနေကိုဗစ်သံသယလူနာတွေနဲ့ကူးစက်ခံရသူတွေကျန်းမာရေးစောင့်ရှောက်မှုကိုဘယ်လိုခံယူရမလဲဆိုတဲ့အစီအစဉ်တစ်ခုထုတ်ပြန်လာပြီးဂျော်လ၁၂ရက်နေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်းပြောဆိုခဲ့တာတွေ့ရပါတယ်။အဲ့ဒီအစီအစဉ်ရကိုဗစ်ကူးစက်ခံရသူတွေတန်တရားရှိသူတွေထိတွေ့ခဲ့သူတွေဟာအရင်ဆုံးသက်ဆိုင်ရာမြို့နယ်ဒေသန္တရဆေးခန်းတွေကိုသွားပြရမယ်။အဲ့ဒီဆေးခန်းတွေကနေကိုဗစ်စစ်ဆေးနိုင်တဲ့နေရာတွေကိုပို့လို့စစ်ဆေးစီပြီးတကယ်လို့ကိုဗစ်ကူးစက်ခံရသူတွေဆိုရင်ပြည်သူ့ဆေးရုံများသို့လူနာတက်ရောက်ကုသမှုခံယူနိုင်ရေးစီမံခန့်ခွဲမှုကော်မတီဆိုတာကိုအကြောင်းကြားပေးမယ်လို့ဆိုပါတယ်။အဲ့ဒီကော်မတီကမှသာလူနာကိုဘယ်ဆေးရုံဘယ်ကုသရေးစင်တာတွေစီသွားရမယ်လို့ဆုံးဖြတ်အကြောင်းပြန်ကြားပေးမှဖြစ်ပြီးအဲ့ဒီပြန်ကြားချက်ရမှစင်တာဓမ္မမုတ်ဆေးရုံကလက်ခံကုသပေးမှဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းကုသရေးစင်တာတွေဆေးရုံတွေမှာလူတွေပြည့်နေတာမျိုးလည်းရှိတယ်လို့သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်။အဲ့လိုလူတွေကတော့အိမ်တွေမှာပဲသီးခြားခွဲနေရမှာပဲလို့သတင်းစာရှင်းလင်းပွဲမှာမိကုန်းတွေဖြေတဲ့ကျန်းမာရေးဝန်ကြီးဌာနညွှန်ကြားမှုကပြောပါတယ်။
အဲ့ဒီသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်စော်မင်းထွန်းနဲ့ကျန်းမာရေးညွှန်မှုကကိုဗစ်လူနာလက်ခံနိုင်တဲ့အနေအထားတွေကိုရှင်းပြပါတယ်။သူတို့ရှင်းပြချက်အရကိုဗစ်ကုသနိုင်မှုရန်ကုန်ကဆေးရုံကြီးတချို့မှာဂဒင်းနည်းနည်းစီကုသရေးဌာနမင်းဓမ္မမှာဂဒင်း250ကုသရေးဌာနမယန်းကုန်းမှာဂဒင်း900ကုသရေးဌာနတူဝနာမှာဂဒင်း300ကုသရေးဌာနလှိုင်မှာဂဒင်း940တကုံစိတ်ကမ်းမှာ1920ကုသရေးဌာနဖောင်ကြီးမှာဂဒင်း400စုစုပေါင်းရန်ကုန်တိုင်းမှာ3900လောက်ပြင်ဆင်ထားပြီးအဲ့ဓာရီတဲကအများစုဟာတာမန်တက်တောင်တက်တာကုသရမယ်လူနာရီလောက်ထားဖို့ဆိုပြီးဖြေပါတယ်တကယ်တော့သူတို့အင်တာဗျူးဖြေတဲ့ဇူလိုင်12ရက်နေ့မှာကိုဗစ်ကူးစက်ခံရသူပေါင်း9014ဦးစုစုပေါင်းလက်ခံကုသရမယ် active lunar ပေါင်း45,240 ရှိနေပြီးအများစုကရန်ကုန်မှာပါစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့အဲ့ဒီကိန်းဂဏန်းတွေကိုနှိုင်းယှဉ်ကြည့်လိုက်ရင်ပဲကုဆက်ခံရသူတွေကိုလက်ခံကုသပေးနိုင်မဲ့ကတိနေရာအလွန်နည်းပါးနေတယ်လို့တိမ့်နဲ့ချီအရေးအတွက်ရှိနိုင်မဲ့သူတို့နဲ့ထိတွေ့ခဲ့သူတွေကိုခွဲခြားပြီးကွာရန်တင်းဝင်စေမဲ့နေရာတွေရှိမနေတာကိုလည်းတွေ့မြင်ကြရမှာပါနောက်တစ်ချက်စမ်းစစ်ကြည့်ဖို့လိုတာကလက်ရှိကိုဗစ်ကူးစက်သေဆုံးမှုအရေအတွက်တွေဟာစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကိန်းဂဏန်းတွေအတိုင်းပဲလားဆိုတာပါသူတို့ထုတ်ပြန်ခဲ့တဲ့ကိန်းဂဏန်းတွေကိုပြန်စစ်ဆေးကြည့်လိုက်ရင်အာဏာသိမ်းပြီးနောက်ပိုင်းဗိုင်းရပ်ရှိမရှိနေ့စဉ်စစ်ဆေးခဲ့တဲ့စစ်ဆေးနေတဲ့အရေအတွက်အတော်လေးနည်းနေတဲ့အတွက်အဲ့ဒီကနေတဆင့်ဖော်ပြတဲ့ကူးစက်ခံအရေအတွက်သေဆုံးအရေအတွက်ကလည်းနည်းပါးနေမှာဖြစ်ပါတယ်လက်ရှိဗိုင်းရပ်ကူးစက်ခံရပြီးဘယ်ကိုမှသတင်းမပို့ပဲကိုနေအိမ်မှာပဲကိုနေပြီးကိုဘာသာကိုကုသနေသူတွေမြို့ရွာရက်ွက်တွေတဲ့အများကြီးရှိနေတာကလေစစ်ကောင်စီကထုတ်ပြန်တဲ့ကိန်းဂဏန်းတွေဟာတကက်လက်တွေ့အခြေအနေကိုထင်ဟပ်မနေဘူးဆိုတာပြသနေတယ်လို့လည်းဖြစ်စေပါတယ
်လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတစ်ခုလုံးကိုကြည့်လိုက်ရင်ကိုဗစ်ကူးစက်ခံရသူတွေနဲ့ထိတွေ့ခဲ့သူတွေဟာသူတို့ကိုကုသပေးမဲ့ခွဲခြားစောင့်ကြည့်ပေးမဲ့နေရာတွေကိုတွားเสียရမရှိလို့နေအိမ်တွေမှာပဲကိုဘာသာကိုကုသရတာအဲ့ဒီမှာနားလေတက်ကြွတဲ့ဆရာဝန်တွေရဲ့ကုသမှုမရတာအောက်ဆီဂျင်လုံလုံလောက်လောက်မရတာအပါအဝင်အခြားအကြောင်းမျိုးမျိုးကြောင့်သေဆုံးနေကြရတာသေဆုံးသူအရေအတွက်များပြားနေတာတွေကိုနားလည်နိုင်မယ်ဖြစ်ပါတယ်ဒါအပြင်လက်ရှိဗိုင်းရပ်စ်ကူးစက်ခံရသူနဲ့သေဆုံးသူအရေအတွက်ဟာစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေထက်အများကြီးပိုများနေမယ်ဆိုတာကလည်းတန်တရားဖြစ်เสียမလိုပါဘူးတကယ်တော့လက်ရှိကိုဗစ်ကပ္ပကတ်ရောဂါကိုရင်ဆိုင်ဖို့ရာသက်ဆိုင်ရာတိုင်းပြည်အာဏာပိုင်အဖွဲ့အစည်းတွေရဲ့နိုင်ငံသားတွေအပေါ်ကိုကကာကွယ်စောင့်ရှောက်ရမယ့်မိဘပြည်သူတွေအဖြစ်သဘောထားဖို့ကိုဗစ်ကိုရင်ဆိုင်ရမှာကောင်းမွန်တဲ့စီမံခန့်ခွဲမှုချမှတ်အကောင့်ထဲပေါ်နိုင်ဖို့ကိုဗစ်ကာကွယ်တိုက်ဖြတ်ရေးလုပ်ငန်းတွေပြည်သူတရက်လုံးပါဝင်လာအောင်စီရင်နိုင်ဖို့လိုအပ်မှာဖြစ်ပါတယ်ဒါပေမဲ့အာဏာသိမ်းစစ်ကောင်စီမှာအဲ့လိုအနေအထားမျိုးမတွေ့မမြင်ရတာကြောင့်ကိုဗစ်တတရလှိုင်းပြဿနာအခုတည်းပိုပြီးဆိုးလာနိုင်ကြောင်းပါ
ပြည်ရေးအမေရိကန်တံမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ကျွန်မအေးသနာကျော်ပါ ဲ့ကင်းရှင်မင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောရရှင်နာရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေ VOE Facebook စာမျက်နှာမှာလာပြီးရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြမပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့ VOA တိတ်ချစ်တော်ရရှင်တွေကိုမေတ္တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်။တော်ရရှင်တွေ VOA မြန်မာပိုင်း Facebook Post တွေအောက်မှာမှတ်ချက်ရေးလာတဲ့ထဲကတချို့ကိုဖော်ပြပေးသွားခြင်းပါတယ်ရှင်။ကိုရွှေဆိုတဲ့တော်ရရှင်ကတော့မြမပြည်ကပေးစာများအစီအစဉ်ကိုနားဆင်ပြောရေးလာတာပါ။သူကအခုလိုအချိန်မှာအနေအထားအမည်မဖော်ပြဘဲနဲ့ပြောပြပေးတာကိုကျေးဇူးတင်ပါတယ်။မြမပြည်သူအများစုကတည်င်းမှောင်ချတာခံနေရပါတယ်။အာနာယူတွေကြဆုံးကြပါစေ။ဟဲ့တချို့တွေကနာမည်မဖော်ပြပါနဲ့စူပါစတာတွေရေးလာလို့သူတို့နာမည်မဖော်ပြပေးတာကိုဒီသောရရှင်ဆိုလိုတာဖြစ်ပါတယ်ရှင်။ပြည်သူတောက်ခေါက်တန်ဆိုတဲ့သောရရှင်ကတော့အခုလိုပြည်သူတွေရဲ့အတန်ပြန်ကြားပေးလို့ VOE ကိုအထူးကျေးဇူးတင်ရှိပါတယ်တဲ့။တန်ရောစင်တစ်ဆိုတဲ့သောရရှင်ကလည်းလိုင်းမကောင်း VOE သတင်းနှထောင်ရတာလည်းပြတ်တောင်းပြတ်တောင်းဖြစ်နေတယ်။သတင်းမှန်ကိုထုတ်လွှင့်ပေးတာကျေးဇူးတင်မိပါတယ်။နောက်လည်းအားပေးနေဦးမှာပါဗျာတဲ့။ဟုတ်ကဲ့ VOE ကလည်းအားပေးတဲ့သောရရှင်နဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်။ဆိုရတဲ့တော်ရရှင်ကတော့ view ကိုနေ့တိုင်းနားဆင်နေပါတယ်တဲ့ဒီတော်ရရှင်ကကျွန်တော်ကနေ့တိုင်းမနေ့6နာရီကနေ9နာရီည9နာရီကနေ10နာရီအမြဲတမ်းနားထောင်ဖြစ်ပါတယ်ကျွန်တော်စိတ်ထဲတစ်ခုပြောချင်တာက view အနေနဲ့နှစ်ဖက်ရှင်ပြီးတော့တင်ဆက်ပေးပါတယ်ဥမာ PDF နဲ့စကားစာတိုက်ပွဲဖြစ်တယ်စကားစာဖက်ကဘလောက်ကြတယ် PDF ကပြောပြီးတော့တင်ဆက်နေမဲ့စာသူတို့ထိန်းချုပ်ထားတဲ့ MRTV နဲ့မြောက်ဝီ၈နာရီတင်းမှာပါတဲ့တင်းနဲ့ရှင်ပြီးတော့တင်ဆက်ပေးစေချင်ပါသေး။မစိုးရင်တိုက်အကြောင်းလို့ပေါ်တယ်။တစ်ခုကိုရှင်ပြတော့တင်းတိကျနေတဲ့ကျွန်တော်တို့လို့လူတွေအတွက်ပို့ပြီးတော့တင်းကတိကျပြီးတော့စိတ်ချရတာမလို့ပါတဲ့။ VOE ကိုအင်တာနက်ဖြတ်တုံးကလည်းရေဒီယိုကိုအမြန်ဝဲပြီးတော့လွှင့်မဲ့အချိန်လေးတွေကိုစောင့်ပြီးတော့နားထောင်ခဲ့ရတာပါတဲ့။အခုလိုတခြားမီဒီယာတွေ15မိနစ်လောက်မင်းနဲ့30လောက်ပဲလွှင့်တဲ့အချိန်မှာတနားရီတိတိသတင်းတွေအများကြီးလွှင့်ပေးနေလို့ကျေးဇူးအထူးတင်မိပါတယ်။ VOE ကိုအမြဲတမ်းလေးစားလျက်ပါတယ်။သူရအောင်ဆိုတဲ့သရရှင်ရေးလာပါတယ်။ဟုတ်ကဲ့ပါအခုလိုနားဆင်အားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သတင်းနဲ့ပတ်သက်လို့အကြံပြုလာတဲ့အတွက်လည်းအထူးကျေးဇူးပါနော်။ဒီသရရှင်ကိုသူရအောင်ကသတင်းတွေကိုဒီမနေ့6နာရီ9နာရီရော9နာရီနဲ့10နာရီရောအမြဲနားထောင်ဖြစ်ပါတယ်ဆိုလို့အခုအင်တာနက်လည်းပြန်ရနေပြီမလို့Facebook ကနေလဲပြန်ပြီးတော့နားထောင်လို့ရပြီထင်ပါရဲ့เนาะဒါကြောင့်မလို့ကျွန်မပြောချင်တာက Facebook ကနေပြီးတော့ပြန်ပြီးတော့နားထောင်နေဆိုရင်ကျွန်တော်တို့ရဲ့ Mandapai Radio အစီအစဉ်တွေကိုရုပ်မြင်သံကြားဖြစ်နေပါရုပ်ပါမြင်လို့ရအောင်ထုတ်လွှင့်ပေးနေပါတယ်ရှင်ဒီအစီအစဉ်တွေကို Facebook ကမဟုတ်ဘဲနဲ့ Satellite စလောင်းဂျူရူကနေပြီးတော့လဲဖမ်းယူကြည့်ရှုနိုင်ပါတယ်เนาะကျွန်တော်တို့အဲ့ဒီအစီအစဉ်တွေနဲ့ပတ်သက်တဲ့ဖမ်းယူလို့ရရှိမယ်ဒီ Satellite အသေးစိတ်အချက်လက်နဲ့ပတ်သက်လို့ကျွန်တော်တို့VOA မြန်မာဝင် web ဆာမျက်နှာပေါ်မှာလည်းတင်ထားပါတယ်ရှင်။နောက်ပြီးတော့ကျမတို့ရဲ့ Facebook ဆာမျက်နှာပေါ်မှာလည်းတင်ထားပေးပါရနော်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ VOA အစီအစဉ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တွေမှာတော့ထူးကျော်ဆိုတဲ့သတင်းရှင်က Hello ဒီနေ့ကအင်္ဂလိပ်စာအစီအစဉ်လေးသဘောကျလို့ပါတဲ့ဘယ်မှာလေ့လာလို့ရပါသလဲတဲ့ဟုတ်ကဲ့ပါဒီအစီအစဉ်လေးကိုမြစည်းမအတွက် VOA အစီအစဉ်မှာတင်ဆက်ပေးနေပါတယ်ဒါကြောင့်မလို့ Facebook ရဲ့မြစည်းမသတင်းစာမျက်နှာပေါ်မှာတွားပြီးကြည့်ရှုနိုင်ပါတယ်နော်ဒါမှမဟုတ်လေဒီ Facebook စာမျက်နှာပေါ်မှာဒီနေ့ကအင်္ဂလိပ်စာလို့ရိုက်ထည့်လိုက်ရင်အစီအစဉ်လေးတွေထွက်လာပါလိမ့်မယ်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နောက်ထပ်လူကြီးများဆိုတဲ့သရရှင်ကတော့3ရက်အတန်နဲ့အယုတ်တွေကိုလုံးဝမကြားချင်မကြည့်ချင်လို့ MRTV တို့မြောက်ဝတီတို့ကိုလုံးဝမဖွင့်တာ VOE ကအဲ့ဒီ3ရက်အတန်နဲ့အယုတ်တွေကိုလုံးဝမပြပါနဲ့ကြက်တွေရုပ်လို့ပါတင်ဆက်သူအတန်နဲ့ပြောပြရင်ရပါပြီတဲ့ VOE ကိုအားပေးလက်ပါဆိုပြီးတောင်းဆိုလာပါတယ်နောက်ထပ်သောရရှင်တယောက်ကတော့သူကကောင်းလေးဆိုတဲ့သောရရှင်မှာသူကသတင်းတွေကြီးရှုခြင်းလို့ပါအကောင့်မဝင်တတ်လို့ပါအဲ့ဒါဘလို့ထည့်လို့ရလဲမသိဘူးဆိုတော့ကျမတို့ VOA Internet စာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းခံရတဲ့နေရာမှာအီးမေးလ်လိပ်စာဆိုတဲ့အကွက်လေးကိုကွင်းပြီးတော့အဲ့ဒါဘလို့ရေးလို့ရမလဲဆိုတော့ကျမစီကိုလှမ်းပြီးတော့ Messenger ကနေမေးလာတာပါဟုတ်ကဲ့ပါတကယ်ဆိုရင်တော့အဲ့မှာအီးမေးလ်လိပ်စာလို့ရေးထားတဲ့အတွက်ကြောင့်မလို့အဲ့အကွက်မှာကိုယ်ပိုင်အီးမေးလ်လိပ်စာကိုထည့်ရတာဖြစ်ပါတယ်ဒီမှာဒီတော်ရရှင်ကသတင်းတွေကိုကြီးရှုခြင်းလို့ပါဆိုရင်တော့သတင်းကြီးုံမဲ့ဆိုရင်ကျမတို့ရဲ့ VOA မြန်မာ Facebook စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရုပ်မြင်သံကြားသတင်းတွေကိုလည်းအဲ့ဒီမှာကြည့်ရှုလို့ရပါရင်တော့လွယ်လွယ်ကူကူပါပဲအခုလိုမျိုးဒီ email လိပ်စာထည့်ခိုင်းတဲ့ဟို အကြောင်းကတော့ကိုယ့်ရဲ့ email ကိုနေ့စဉ်မနေ့ညသတင်းချင်းချုပ်ပို့ပေးတာဖြစ်ပါတယ်။ဒါက email သတင်းလွှာတောင်းဆိုရန်အတွက်ဖြစ်ပါတယ်။အကြိမ် email လိပ်စာမရှိဘူး၊ကိုယ်မှာ email account မရှိဘူးဆိုရင်လည်းလွယ်လွယ်ကူကူ Facebook စာမျက်နှာမှာကြည့်ရှုလို့ရပါတယ်ရှင်။ email သတင်းလွှာရယူတဲ့သွားရှင်တွေအနေနဲ့ကတော့မနေ့ညကျွန်တော်တို့ရဲ့သတင်းအချင်းချုပ်တွေသတင်းကောင်းစင်တွေကိုလွယ်လွယ်ကူကူတစုတစည်းရဲ့တင်နိုင်တာဖြစ်ပါတယ်။ video ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ချမ်းပြင်းနဲ့ကြေးရွာတွေရွာကဖြစ်ပါတယ်ဆိုရတော့ရှင်ချယ်ရီရဲ့စာကိုလည်းအခုဆက်ပြီးတော့ဖော်ပြပေးကြပါမယ်နော်သူကတော့လောလောဆယ်ရွှေလီမှာအလုံးလုံးနေတာပါမြန်မာနိုင်ငံကအဖြစ်အပျက်တွေမြင်ရတာအထူးစိတ်မကောင်းပါဘူးဆိုပြီးတော့အခုလိုရေးလာပါတယ
်မင်္ဂလာပါ VOE ကျမကရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်ကကြေးရွာတရာမှာနေတဲ့ရှမ်းတိုင်းသူလေးတယောက်ပါ VOE ကိုအမြဲနားထောင်ပြစ်ပါတယ်အခုကျမကတရုတ်ပြည်ရွှေလီမြို့မှာအလုံးလုံးနေတာပါမြန်မာနိုင်ငံမှာအခုဖြစ်ပျက်နေတဲ့အရာတွေအတွက်တကယ်ပဲစိတ်မကောင်းဖြစ်မိပါတယ်။တခြားနိုင်ငံတွေမှာရောက်နေကြတဲ့မြန်မာပြည်သူတွေလိုမျိုးကျမတို့ရောက်နေတဲ့နိုင်ငံကကျမတို့အတွက်ဘာအခွင့်အရေးမှမရှိပါဘူး။မြန်မာပြည်သူတွေနဲ့တထက်တည်းရှိနေတယ်ဆိုတာကိုလည်းမပြသနိုင်ခဲ့ပါဘူး။သူတို့အတွက်ဘာအကူအညီမှလည်းမပေးနိုင်ခဲ့ပါဘူး။အဲ့ဒီအတွက်တကယ်စိတ်မကောင်းဖြစ်ရပါတယ်။နွေဦးတော်လန်ရေးမှကြာဆုံးခဲ့ရတဲ့အာဇာနီသူရဲကောင်းတွေအတွက်လည်းဂုဏ်ယူပါတယ်။ပြီးတော့မိသားစုတွေနဲ့လည်းထပ်တူဝမ်းနည်းရပါတယ်။အဲ့ဒါကြောင့် VOAC ရင်ဖွင့်စာရေးလိုက်ရတာပ
ါ VOA အစီအစဉ်ကိုအမြဲအားပေးနေပါတယ်ကျေးဇူးတင်ပါတယ်ဆိုတော့အခုလိုမျိုးပြပို့လာပါတယ်ဒီမှာမြန်မာနိုင်ငံကအဖြစ်အပျက်တွေဆိုလို့ဒီမြန်မာနိုင်ငံကဖြစ်နေတဲ့အခြေအနေတွေကိုကမ္ဘာမှာရောက်ရှိနေတဲ့မြန်မာနိုင်ငံသူနိုင်ငံသားတွေနောက်ပြီးတော့ဒီနိုင်ငံသားတွေအားလုံးကိုစိတ်ဝင်စားစောင့်ကြည့်အထူးသဖြင့်မြန်မာနိုင်ငံသားတွေစိတ်ထိခိုက်ခံစားနေရတယ်ဆိုတာစာရီကနေဖော်ပြနေပါတယ်ရှင်။ဒီမှာတော်ရရှင်ခေတ္တဂျပန်ရောက်မြန်မာပြည်သားဆိုတဲ့တော်ရရှင်ရေးလာတာဝေမျှပေးကြပါလေ
။ရက်ဆက်လိုက်ကြတာဗျာ။လှုပ်ရက်လိုက်ကြတာ။ပြည်သူပြည်သားတွေအရန်ကိုတနာမှုကောင်းနေပါပြီ။ခင်ဗျားတို့ကလူသားတွေမှာဟုတ်ရဲ့လား။ကိုကောင်းသားရဲ့အတွက်ပြည်သူပြည်သားတွေရဲ့ချွေးနဲ့သွေးတွေကိုချမနှင်းပါနဲ့လား။ခင်ဗျားတို့လှုပ်ရက်တာတွေကတိုင်းပြည်ကောင်းစားဖို့လုပ်နေတာမဟုတ်ဘူးဆိုတာလူတိုင်းသိနေတာပဲ။ခင်ဗျားတို့မှာတိတ်ခါဆိုတာမရှိတော့ပါဘူး။အတဟိတာဆိုတာရှိနေသေး၍တိုင်းမီကိုအုပ်ချုပ်ဖို့ဆိုတာလုံးလုံးမမဖြစ်နိုင်ပါဘူ
းကျွန်တော်တို့ VOA ကထုတ်လွှင့်ပေးတဲ့ရုပ်မြင်သံကြား line တဲ့ပတ်သက်ပြီးတော့မေးလာကြတဲ့သောရရှင်ရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်ဝါဝါအိတ်ခိုင်းဆိုတဲ့သောရရှင်က RF interview ပြီးပေါင်းထုတ်လွှင့်တဲ့24မြန်ဆောင်ခုနှစ်ရုပ်သံကိုသူတို့ကနေဘယ်လိုဖန်ယူကြည့်ရှုလို့ရပါမလဲတဲ့သူပြောချင်တဲ့24မြန်ဆောင်ခုနှစ်ဆိုတာ24နိုင်နေစဉ်ထုတ်လွှင့်ပေးတာကိုဆိုလိုတာဖြစ်ပါတယ်နော်အောင်မျိုးဟင်းဆိုတဲ့သတင်းရှင်ကတော့ VOA နဲ့ RF တို့ပေါင်းပြီးတော့မြန်မာနိုင်ငံအတွက် Thaicom စစ်ကသူတို့ကနေ channel တစ်ခုလွှင့်မှာမဟုတ်လားတဲ့မေးလာပါတယ်ဟုတ်ပါတယ်ဒီသတင်းရှင်နေမေးထားတဲ့ကျမတို့ရဲ့ရုပ်သံ line အသစ်ကြောင့်နည်းနည်းပြောပြခြင်းပါတယ်နော်ကျမတို့ VOA American တန်ကနေပြည်မြန်မာဘာသာအစီအစဉ်တွေကိုလူရုမိတ်ဆွေရုပ်သံ line ကနေထုတ်လွှင့်ပေးနေပါပြီ။နေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုဖြစ်ပါတယ်။မြန်မာနိုင်ငံမှာဆရာနာတင်ပြီးနောက်ပိုင်းအခြေအနေတွေနဲ့ပတ်သက်လို့လူရုအတွက်သတင်းမှန်တွေကိုအချိန်နဲ့တပြေးညီတင်ပြဖို့ရည်ရွယ်ချက်နဲ့ဒီလူရုမိတ်ဆွေရုပ်သံအစီအစဉ်ကို American ကမ္ဘာသတင်းမီဒီယာ USAGM ကနေပြီးတော့ဇွန်လ6ရက်နေ့ကစပြီးတော့စတင်ထုတ်လွှင့်ပေးနေကြပါဖိုင်ယူကြည့်ရှုနိုင်တဲ့ရုပ်သံလိုင်းအသေးစိတ်ကိုကျွန်တော်တို့ VOA website စာမျက်နှာပေါ်မှာဖော်ပြပေးမှာဖြစ်ပါတယ်။လူရုမိတ်ဆွေရုပ်သံအတပတ်ခုနှစ်ရက်တနင်္လာနေ့24နာရီထုတ်လွှင့်ပေးတာဖြစ်ပြီးတော့ VOA နဲ့ RFE ရုပ်မြင်သံကြားအစီအစဉ်တွေပူရဲထုတ်လွှင့်နေတာဖြစ်ပါတယ်။ဘယ်ချိုရုစလောင်းကနေဖိုင်ယူလို့ရရှိလဲဆိုရင်မေးခွန်းကိုဖြေရမယ်ဆိုရင်တော့ကျွန်တော်တို့ Utel Set 70B ကနေပြီးတော့ channel line အဖြစ်ဆိုရင်တော့တရားတစ်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။Facebook မှာရှာကြည့်မယ်ဆိုရင်လည်းဒီဂျိုရုစလောင်ကျွမ်းကျင်သူတွေရေးထားတဲ့ဒီအသေးစိတ်အချက်အလက်တွေဘယ်လိုဖတ်ယူနိုင်လဲဆိုတဲ့အသေးစိတ်အချက်အလက်တွေကိုတွေ့ရှိရနိုင်ပါတယ်เนา
ะ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်family@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်
Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်အခုတော့သောရှင်နေကိုကျွန်မမေတ္တာတေးလက်ဆောင်မြန်မာတခြင်းလေးတပုံးနဲ့ဖြောပြပေးကြပါတယ်ရှင်လေးဖြူတီဆိုထားတဲ့ယုံကြည်ရာဆိုတဲ့တခြင်းလေးဖြစ်ပါတယ်ဒီတခြင်းလေးကိုကျွန်မ YouTube မှာနားထောင်တော့ကျွတ်ကအမှတ်ချက်တစ်ခုမှာတော့မြန်မာနိုင်ငံသားတွေအားလုံးယုံကြည်ရာပန်းနိုင်အမြန်ဆုံးရောက်ရှိနိုင်ပါစေတဲ့ဆုတောင်းပေးထားတာပါ Guitar Guru မြန်မာဆိုတဲ့ဒီ YouTube အကောင့်မှာဆုတောင်းပေးထားတာဖြစ်ပါတယ်အားလုံးဒီသတင်းလေးကိုရင်းနှီးအပြည့်နားဆင်ခံစားနိုင်ပါစေနော
်ရှောင်းနေမှုတွေများစွာနေဆက်နေတောင်းကမိတော့ကြမှာလောင်ပေလို့တန်တရားတွေများစွာကောင်းနေမှာပြည်နေ
ဆွေတဲ့ချင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဒီလိုမြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ဒီလိုမြန်မာပိုင်း Facebook စာမျက်နှာကနေပြောလဲထုတ်လွှင့်ချိန်နဲ့တပြန်နဲ့တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလိုကျမတို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာလည်းတွားပြီးတော့နားထောင်နိုင်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်I will show you.
မဤတနာကျော်ရဲ့မြမပြီမပေးစာများကိုနားဆင်ကြရတာပါသတင်းချက်ကတုတအလှည့်ရောက်လာပါပြီကဘာမှာလူကြီးဘလောက်များပြားတိုးပွားလာနေပါပြီလဲ ဘယ်နိုင်ငံကလူကြီးအများဆုံးဖြစ်ပြီးတော့မြန်မာနိုင်ငံရဲ့လူကြီးကရောဘယ်လောက်ထိရှိနေပြီလဲဆိုတာကိုသတင်းတွေတဲကတုတ္တအစီအစဉ်မှာမညင်ရုံတွင်ပြောပြထားပါတယ
်။ကမ္ဘာပေါ်ကနိုင်ငံတွေရဲ့နေစဉ်ရင်ဆိုင်နေကြတဲ့စီးပွားရေးကစားလို့ကမ္ဘာဝပဝင်ကျဲအရေးကိစ္စတွေအပါအဝင်ပြောဆိုနေကြတဲ့သတင်းတွေထဲမှာကမ္ဘာလူဦးရေတိုးပွားမှုအခမ်းကဏ္ဍကလည်းတစ်စိတ်တစ်ပိုင်းပါဝင်နေတာပါ။အခုဇွန်လ17ရက်နေ့ဟာဆိုရင်လေကမ္ဘာလူဦးရေနေ့ဖြစ်ပါတယ်။ကမ္ဘာပေါ်ကလူဦးရေအရေးကိစ္စတွေနဲ့ပတ်သက်ပြီးလူတွေအသိပညာရရှိဖို့ရည်ရွယ်ပြီးတော့နှစ်စဉ်ဇွန်လ17ရက်နေ့ကိုကမ္ဘာလူဦးရေနေ့ဆိုပြီး1989ခုနှစ်မှာကုလသမဂ္ဂရဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်အုပ်ချုပ်မှုကောင်စီကသတ်မှတ်ပေးခဲ့တာဖြစ်ပါတယ်။လူဦးရေတိုးပွားလာမှုနဲ့ဆက်နွယ်ပြီးအရေးကြီးတဲ့မိသားစုအစီအစဉ်၊ကြားမှတန်းတူမှု၊စီးရဲမွေးတည်မှု၊ကိုဝင်ဆောင်မိခင်ကြားမှရေးကစားလို့လူအခွင့်အရေးအစုံအရေးကိစ္စအားလုံးအပေါ်အသိပညာရလာနိုင်မှုအတွေ့အဓိကထားဆောင်ရွက်လာကြပါတယ်။ကမ္ဘာလူဦးရေဟာ1900ခုနှစ်နောက်ပိုင်း20ရာစုအတွင်းမှာတချိန်တိုးတိုးပွားလာခဲ့ပြီး1989ခုနှစ်ဇွန်လ17ရက်နေ့မှာတန်း9000အထိဖြစ်လာခဲ့တာကိုသူတေတီတွေကသတိပြုလာခဲ့တာကြောင့်အခုလိုဆောင်ရွက်ဖို့ကြိုးပမ်းလာခဲ့ကြတာလည်းဖြစ်ပါတယ်။အခုဆိုရင်နောက်ဆုံးရရှိတဲ့အချက်လက်တွေအရကမ္ဘာလူဦးရေဟာတန်း9800ကျော်လာနေပြီဖြစ်ပါတယ်။2009ခုနှစ်နောက်ပိုင်းကမ္ဘာနေရာဒေသတချို့တွေမှာမွေးဖွားမှုနှုန်းကျဆင်းလာပေမဲ့လူသားတွေရဲ့သက်တမ်းရှိလာမှုမွေးဖွားစဉ်ကလေးသေးဆုံးမှုနှုန်းတွေကျဆင်းလာတာကြောင့်လာမယ့်2030ကျရင်ကမ္ဘာလူဦးရေဟာတန်း8000အထိရှိလာနိုင်တယ်လို့လေ့လာသူပညာရှင်တွေကခန့်မှန်းကြပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့လူဦးရေအများဆုံးနိုင်ငံတွေကတရုတ်၊အိန္ဒိယ၊အမေရိကန်ပြည်အောင်စု၊အင်ဒိုနီးရှား၊ပါကစ္စတန်နိုင်ငံတွေဖြစ်ပါတယ်။တရုတ်နိုင်ငံကတန်း1400ကျော်၊အိန္ဒိယကတန်း1400နီးပါးအမေရိကန်ပြည်အောင်စုကတန်း330ကျော်အင်ဒိုနီးရှားကတန်း290ကျော်နဲ့ပါကစ္စတန်ကတန်း220ကျော်ရှိပါတယ်။အာဆီယံနိုင်ငံတွေမှာတော့အင်ဒိုနီးရှားကလူဦးရေအများဆုံးနိုင်ငံဖြစ်ပြီးဖိလစ်ပိုင်ကတန်း110ကျော်နဲ့ဒုတိယ၊ဗီယက်နမ်က68တန်းကျော်နဲ့တတိယ၊ထိုင်းက69တန်းကျော်နဲ့သတုထ၊မြန်မာက54တန်းကျော်နဲ့ပြင်ဆင်မှနေရာတွေမှာရှိနေကြတာပါ။မြန်မာနိုင်ငံရဲ့လူဦးရေကကမ္ဘာအဆင့်29မှာရှိပါတယ်။တိုးပွားမှုနှုန်းကနှစ်စဉ်3.6ခွန်ရာနှုန်းဝန်းကျင်ရှိပြီးအရင်နှစ်တွေကနဲ့စာရင်တော့ဒိုးတက်မှုနှုန်းနည်းနည်းချင်းကျဆင်းလာနေတယ်လို့စီးရင်စရာတွေမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာတစ်နှစ်ကိုကလေးငယ်ပေါင်း2560ကျော်မွေးဖွားမှုရှိတာကြောင့်34စက္ကန့်တိုင်းမှာကလေးတစ်ယောက်မွေးဖွားနေတယ်လို့လည်းဖော်ပြထားပါတယ်။ကမ္ဘာမှာလူဦးရေအနည်းဆုံးနိုင်ငံတွေကတော့ Vatican City, Tokelau, Niue, Falkland Islands နဲ့ Montserrat နိုင်ငံတွေဖြစ်ပါတယ်။လူဦးရေအနည်းဆုံးဖြစ်တဲ့ Vatican City မှာဆိုရင်စုစုပေါင်းလူဦးရေက800ကျော်ပဲရှိတာပါရှင်
။ဒီနေ့ကနေညအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်။မတနိုင်ငံလုံးမှာကိုရက်တာအများပြည်သူယုံပိရဲ့သတ်မှတ်ပြီးမလို့အပ်ရင်အပြင်မထွက်ဖို့ကန့်သတ်ချက်ထုတ်ထားတာဒုတိယနေ့ရောက်လာပါပြီ။မြန်မာနိုင်ငံအတွင်း COVID-19 တတိယလှိုင်းဖြစ်ပေါ်နေတာနှစ်လလောက်ကြာလာတဲ့အထိအရှင်ရော့မသွားသေးပဲနေ့စဉ်ယောဂဗိုလ်ကူးစက်သူတွေနဲ့သေဆုံးသူတွေလည်းတိုးမြင့်လာနေပါတယ်။အယောင်ဒီတိုင်းပသိမ်မြို့မှာလုံလောက်တဲ့ဆေးကုသမှုမပေးနိုင်တာနဲ့အောက်ဆီဂျင်လုံလောက်စွာမရရှိတာတွေကြောင့်လွန်ခဲ့တဲ့24နာရီအတွင်းကိုဗစ်လူနာ24ဦးသေဆုံးခဲ့တယ်လို့ကုညီဆောင်ရွက်ပေးနေတဲ့ပရာဟိတအဖွဲ့တွေကပြောပါတယ်။ဆေးရနာတင်ခံထားရတဲ့မြန်မာနိုင်ငံမှာ COVID-19 တတိယလှိုင်းဆိုးဝါးစွာဖြစ်ပေါ်နေတဲ့အတွက်ဆေးဝါးအကူအညီအရေးပေါ်လိုအပ်နေကြောင်းတနတ်ကင်ထားသူတွေတနတ်တေချထားပြီးဖျားသခင်ရဲ့အမည်နာမတော်အပြင်ဆေးကုသမှုတွေအများဆုံးလှုပ်ဆောင်ပေးကြပါလို့ကာဒီနယ်ချားလ်စ်ဘိုကပြောပါတယ်။ဒီနေ့ကနေည VOA မြန်မာအစီအစဉ်ကတော့ဒီလောက်ပါပဲခင်ဗျာ။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ VOA သောရစီမံနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်အပေါင်းကင်းဝေးနိုင်ကြပါစေ။လိုရာပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါတယ်။ကျွန်တော်ကတော့ဇွန်ဝင်လိုက်ပါခင်ဗျာ။
This program